Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် View American တန်ကနေ2022ဇူလိုင်လ17ရက်တင်းလာနေညပိုင်း View မြန်မာပိုင်းစီစဉ်နေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ထုံးလေးပေးနေပါတယ်မြန်မာစံတော်ချိန်ည9:00-10:00အထိစတင်ထုံးလေးပေးနေတာဖြစ်ပြီးတော့ဆိုင်းဒိုမီတာ19 kHz 15453ညဆိုင်းဒိုမီတာ25 kHz 11803ညဆိုင်းဒိုမီတာ32 kHz 9335တို့ကနေလေးတိုက်နာစေနိုင်ပါတယ်ရှင်ဒီနေ့ညအတွက်စီစဉ်မှုကတော့ကျမအတန်းစင်ဖြစ်ပါတယ်
။အနည်းခတ်တိုင်းကင်းကျင်းကြပါစေ။တိရိလင်္ကာတံပရကရာထူးကနေဆင်းပေးမယ်ဆိုတာကိုအတည်ပြုလိုက်တယ်လို့တိရိလင်္ကာဝန်ကြီးချုပ်ရုံးကဒီကနေ့အတည်ပြုပြောကြားလိုက်ပါတယ်။အရှိတော်အစခီးစဉ်အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံကိုတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးကဒီကနေ့ဂျပန်နိုင်ငံကိုရောက်ရှိသွားပါတယ်။ဂျပန်နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲရလည်ရလက်ရှိအာဏာရညွန်ပေါင်းဆွေးရနိုင်ငံရေးပါတီတွေကပဲအထက်လွှတ်တော်နေရာအများစုကိုကျန်တဲ့နိုင်ရရှိခဲ့ပြီးတဲ့နောက်ဖွဲ့စည်းပုံပြင်ဆင်နိုင်ရေးကိုဆောင်ရွက်သွားမယ်လို့ဝန်ကြီးချုပ်ကဒီကနေ့ကတိပြုပြောကြားလိုက်ပါတယ်။အဒီလိုသတင်းတွေပါဝင်နောက်ဆုံးရသတင်းတွေကိုမမသင်အောင်နဲ့ကျွန်တော်တမောင်သားတို့ကတင်ပြကြပါပါမအီတန်စီရေ
။ဟုတ်ကဲ့ပါရှင်။တင်းလာညာအတွက်ထိတဲ့ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေနဲ့အတူဒီနေ့နားဆင်ရမယ့်နောက်ဆုံးရသတင်းပေးပို့ချက်ထဲမှာဆိုရင်တော့
ဖြစ်တာကဒီတော့ရှောင်းနေရတော့စိတ်မဝဲတော့ဘူး။တန်းစော်ရန်ကြွားဆိုတာရှိတယ်။အဲ့မှာကျေအေးပို့အခုရှိရဲ့။အဲ့ညမှာဖြစ်တာလေမင်းညာလေး9နာရီခွဲလုံးတော့အဲ့မှာဖြစ်တာ
ဒီမနေ့တိုက်ပွဲဖြစ်ပွားတဲ့အချိန်လေးကိုတိုက်ပွဲဖြစ်ပွားတဲ့နေရာအနီးနားကဒေသခံတယောက်ကပြောပြတာပါပြည်စုံကိုမကြခင်မှာနားဆင်ရပါမယ်။ဒါ့အပြင်မြန်မာနိုင်ငံမိုးကြီးနိုင်တဲ့အချိန်လေးထိုင်းရောက်မြန်မာလူသမားတွေလူတက်မှုမှာမတင်ကာမှုနဲ့ဖမ်းဆီးခံရတဲ့အကြောင်းဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့တူအပတ်စဉ်ကဏ္ဍတွေမှာတော့သတင်းတောင်မှတ်စုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလောက်အစီအစဉ်တွေကိုနားဆင်ကြဖို့ရှိပါလိမ့်။အခုတော့တင်းလာနေညထိတ်တန့်ရောက်မြန်မာရဲ့နိုင်ငံတကာသတင်းတွေကိုဥတီပောင်တန်းနဲ့မမသိစင်အောင်တို့ကကြီးညာပေးသွားမှာဖြစ်ပါလိမ့်ရှင်။
တိရိလင်္ကာသမ္မတဂေါတာဘိယရာဇပတ်စရာဇုကတိဆင်းပေးမယ်ဆိုတာအတည်ပြုတယ်လို့တိရိလင်္ကာဝန်ကြီးချုပ်ရောကဒီနေ့တနင်္လာနေ့မှာအတည်ပြုပြောကြားခဲ့ပါတယ်။ကိုလာမိုမြို့တော်ကသမ္မတအိမ်တော်နဲ့ဝန်ကြီးချုပ်အိမ်တွေဝင်ရောက်သိမ်းပိုက်ထားကြတဲ့ရာနဲ့ခြိတဲ့ဆန္ဒပြကြတဲ့လူတွေကတော့သမ္မတနဲ့ဝန်ကြီးချုပ်တရားဝင်ထွက်သွားမှဖယ်ရှားပေးမယ်လို့ပြောကြပြီးဆက်လက်သိမ်းပိုက်ထားကြပါတယ်။သမ္မတဂေါတာဘိယရာဇပတ်စနဲ့ဝန်ကြီးချုပ် Running Wickery မီစင်ဟေတို့ရဲ့နေအိမ်တွေကိုအနေနဲ့ရက်ကကရောက်လာကြတဲ့ဆန္ဒပြသူတွေစနေနေ့မှာစတင်ဝင်ရောက်တိမ့်ပိုက်ခဲ့ကြပြီးတဲ့နောက်ယာဒုကနေဆင်းပေးဖို့သူတို့မျှော်လုံးသဘောတူခဲ့ကြပါတယ်။အနာလွဲပြောင်းရေးချောမွေးဖို့အတွက်ဇူလိုင်လ13ရက်နေ့မှာပဲဆင်းပေးမယ်လို့သမ္မတဂေါတာဘိယကပါလီမန်ဥက္ကဋ္ဌကိုပြောခဲ့ပါတယ်။ဒါပေမဲ့ဆန္ဒပြသူတွေကတော့ချက်ချင်းထွက်ပေးဖို့တောင်းဆိုနေကြပါတယ်။ဒီလိလင်ကအတိုက်ခံပါတီတွေကလည်းအစိုးရအသစ်ဖွဲ့ဖို့တနင်္ဂနွေနေ့ကဆွေးနွေးခဲ့ကြပါတယ်။ပါရီမဟာပါတီတရအတွက်မဟုတ်ပဲတိုင်းပြည်ကောင်းကျိုးကိုရှေ့ရှုပြီးပြဿနာကိုချဉ်းကပ်ကြဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကဘန်ကောက်မှာရောက်ရှိနေစဉ်တွင်တိုက်တွန်းလိုက်ပါတယ်။တိရိလင်္ကာရဲ့ပြဿနာတွေကကြားပြီးဖြစ်ပေမဲ့သမ္မတရာဇပတ်စရဲ့မူဝါဒနဲ့စီမံခန့်ခွဲမှုလွဲမှားတာတွေကစီးပွားရေးပြိုကျသွားစေခဲ့တယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ကြပါတယ်။
အရှိတအရှာခီးစဉ်အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံကိုတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်သိုနီဘလင်ကင်ဒီကနေ့ဂျပန်နိုင်ငံကိုတွားရောက်ခဲ့ပါတယ
် I shared with our Japanese colleagues the sense of loss the sense of shock
ဒီကနေ့တောက်ချာနေကဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေလုကြံခံရတဲ့အတွက်ဝန်ကြီးချုပ်ကြွေးတဲ့အကြောင်းဂျပန်ပြည်သူတွေနဲ့ထပ်တူခံစားရတဲ့အကြောင်းဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့တွေ့ဆုံအပြီးမှာသတင်းတောက်တွေကိုဝန်ကြီးချုပ်ဘလင်ကင်ကပြောဆိုပါတယ်။အာရှဒေသခီးစဉ်တွင်ထိုင်းနိုင်ငံကိုရောက်တဲ့အချိန်မှာမြန်မာနိုင်ငံရဲ့အကြက်တဲတွေဖြေရှင်းရေးစစ်ကောင်စီအပေါ်ဖိအားပေးဖို့တရုတ်နဲ့အရှေ့တောင်အာရှနိုင်ငံတွေကိုဝန်ကြီးဘလင်ကင်ကတိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရှိဖို့နဲ့ပြီးခဲ့တဲ့နှစ်ကသဘောတူထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်တွေကိုအကောင့်ထည့်ဖော်ဖို့ဖိအားပေးရေးအတွက်တိုက်တွန်းခဲ့တယ်လို့အကြမ်းဖက်ဖိနှိပ်မှုတွေကြောင့်ထွက်ပြေးလာတဲ့မြန်မာဒုက္ခသည်တွေကိုကူညီထိုင်းနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းပြောဆိုပါတယ်။တစ်ချိန်တည်းမှာပဲတီရီလင်္ကာရဲ့နိုင်ငံရေးအခြေအနေတွေကိုအနီးကပ်စောင့်ကြည့်နေတဲ့အကြောင်းနဲ့စီးပွားရေးအကျပ်တဲတွေဖြေရှင်းဖို့လွှတ်တော်ကကြားဝင်ပြီးနိုင်ငံရေးအရာဘယ်မလိုက်ဖဲတာဝန်ယူဖို့လည်းဝန်ကြီးဘလင်ကင်ကပြောဆိုခဲ့ပါတယ်ရှင်။
ဂျပန်နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲရလအရာလက်ရှိအာဏာရညွန်ပေါင်းဆွေးရနိုင်ငံရေးပါတီတွေကပဲအထက်လွှတ်တော်နေရာအများစုကိုပြန်လည်အနိုင်ရရှိခဲ့ပြီးတဲ့နောက် ဖွဲ့စည်းပုံပြင်ဆင်နိုင်ရေးကိုဆောင်ရွက်သွားမယ်လို့ဝန်ကြီးချုပ်ဖူမီယိုကီရှိဒါကဒီကနေ့တည်ပြုပြောကြားလိုက်ပါတယ်ဝန်ကြီးချုပ်ရှင်နိုရှင်ဆိုအာဘေတင်နန်းတဲ့ပြစ်ခတ်လှုပ်ကြံခါပြီးနှစ်ရက်ကြာကျင်းပခဲ့တဲ့ဒီရွေးကောက်ပွဲမှာအာနာယလစ်ဘရယ်ဒီမိုကရက်တစ်ပါတီ LDP ကလွှတ်တော်နေရာ125နေရာမှာ63နေရာအနိုင်ရပြီးညွန်မောင်းဆိုးရမဟာမိတ်ကိုမီတိုက73နေရာအနိုင်ရခဲ့တာပါအစိုးရဖွဲ့နိုင်ဖို့နဲ့လွတ်တော်မှာထိန်းချုပ်နိုင်ဖို့အတွက်လိုအပ်တဲ့နေရာ55နေရာထက်အများကြီးကျော်လွန်အနိုင်ရရှိခဲ့တာဖြစ်ပါတယ်။လောက်ကျတပ်ဖြတ်ခံရတဲ့ဝန်ကြီးချုပ်ဟောင်းရှင်ဆိုအာဘေးအထုတ်ခဲ့တဲ့ဖွဲ့စည်းပုံပြင်ဆင်နိုင်ရေးအပါအဝင်သူကြီးမန်းချက်ဆောင်ရွက်ခဲ့တာတွေကိုဆက်လက်အကောင့်ထဲပေါ်နိုင်အောင်ကြိုးစားသွားမယ်လို့ဝန်ကြီးချုပ်ကီရှိဒါကကတိပြုပြောကြားခဲ့ပါတယ်။ဒုတိယကမ္ဘာစစ်ပွဲပြီးနောက်1948ခုနှစ်ကအမေရိကန်ဦးဆောင်ရေးဆွဲပြဋ္ဌာန်းခဲ့တဲ့ဂျပန်နိုင်ငံရဲ့ဖွဲ့စည်းပုံအရဂျပန်ရဲ့စစ်တပ်ကိုကာကွယ်ရေးအတွက်လုံလောက်ရမြတာကန့်တတ်ထားပါတယ်။တနင်္ဂနွေနေ့ကရွေးကောက်ပွဲမှာ LDP ပါတီနဲ့တခြားဖွဲ့စည်းပုံပြင်လုံးတဲ့သုံးပါတီကသာ82နေရာနိုင်ရရှိခဲ့ရင်ဖွဲ့စည်းပုံပြင်ကိုပြင်နိုင်မှာဖြစ်တဲ့အတိုင် LDP ညွန်ပေါင်းပါတီတွေကဖွဲ့စည်းပုံပြင်ဆင်ရေးအတွက်နီးစပ်သွားပြီဖြစ်ပါတယ်။လက်ရှိအတိုင်ဖွဲ့စည်းပုံကိုထိန်းသိမ်းလိုတဲ့ CDP ပါတီကတော့လက်ရှိမှာလွှတ်တော်နေရာ23နေရာရရှိထားရကနေအခုရွေးကောက်ပွဲမှာတော့18နေရာသာပြန်လည်ရရှိပါတယ်။
မြန်မာနိုင်ငံတဝမ်းမြို့ကြီးတွေမှာမျက်နှာပုံရိပ်ဖန် facial recognition နည်းပညာသုံးတရုတ်နိုင်ငံလုံကင်မရာတွေတပ်ဆင်နေတဲ့အကြောင်းဒီကိစ္စကိုတိုက်ရိုက်သိပြီးတော့ပါဝင်ပတ်သက်တဲ့သူ၃ဦးပြောတာကို writer သတင်းကဖော်ပြပါတယ်စစ်တပ်အနာသိမ်းပြီးတော့2020ခုနှစ် February နောက်ပိုင်းကလေးကမော်လမြိုင်အပါဝင်အနည်းဆုံးအဓိကမြို့ကြီး၅မြို့မှာအလားတူစောင့်ကြည့်တဲ့ကင်မရာတွေတပ်ဆင်နေတယ်လို့အမည်မဖော်လို့သူ၃ဦးကပြောပါတယ်အရင် NLD အစိုးရလက်ထက်ကလေးကရှိခဲ့တဲ့မြို့ကြီး၅မြို့မှာရာဇဝတ်မှုတိုက်ဖြစ်ရေးစောင့်ကြည့်ကင်မရာတက်စင်မဲ့အစီအစဉ်တွေကိုထပ်ပြီးတော့တိုးချေတာလို့လဲဆိုပါရယ်ကရင်ပြည်နယ်ဖအံမြို့ပေါ်မှာတော့ဒီစနစ်တက်စင်ပြီးသွားပြီလို့ကရင်ပြည်နယ်စီးပွားရေးရာဝန်ကြီးစောခင်မောင်မြင့်က VOE ကိုပြောပါရယ်ဟာလို့ပြော
တာကတော့ဒီကင်မရာအမြို့လည်းပါတယ်အမြို့ကတော့တက်ချပြီးသွားပြီဒီစနစ်ကိုတက်ဖို့အတွက်တန်တဲ့အောင်ခဲ့တဲ့ပြည်ရင်းကုမ္ပဏီနှောင်းခုကတော့
FISC ကလုံခြုံရေးကုမ္ပဏီနဲ့နောင်ယိုနည်းပညာကုမ္ပဏီဖြစ်ပါတယ်။ဒီကုမ္ပဏီနှစ်ခုအတွက်လိုအပ်တဲ့ကင်မရာနဲ့ဆက်ဆက်နည်းပညာအပိုပစ္စည်းတွေကိုတရုတ်လုပ်ငန်းကြီးဖြစ်တဲ့ Zhejiangda Hua Technology, Huawei နဲ့ Hikvision ကုမ္ပဏီတွေကနေရတာလို့ Writer သတင်းဌာနကအမည်မဖော်လိုတဲ့သူတွေကိုကိုးကားပြီးတော့ရေးသားထားတာပါ။မြို့နယ်တစ်ခုမှာကင်မရာအလုံး100ဝန်းကျင်လောက်တပ်ဆင်သွားဖို့ရှိတယ်လို့ Writer သတင်းကအမည်မဖော်တဲ့သတင်းရင်းမြစ်တချို့ကိုကိုးကားပြီးတော့ရေးသားထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရကရော Municipal အုပ်ချုပ်ရေးယုံ10ယုံကရော Writer သတင်းဌာနအမည်ကိုတုံ့ပြန်ဖြေဆိုတာမရှိသေးပါဘူးရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505နေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္လာနေ့ညဘက်သတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်ယူကရိန်းကဒုတိယအကြီးဆုံးမြို့ကိုရုရှားကဒုံးကျည်နဲ့ပစ်ခတ်ခဲ့တာဟာလုံးဝအကြမ်းဖက်ဝါဒဖြစ်တယ်လို့ဒေသအုပ်ချုပ်ရေးမှူးကပြောကြားလိုက်ပါတယ်။ရုရှားကဒုံးကျည်3စစ်ကိုကြောင်းတကြောင်းလူနေအဆောက်အုံတစ်ခုနဲ့တိုးလောင်းရုံအဆောက်အဦတွေကိုပြစ်မှတ်ထားပစ်ခဲ့တာဖြစ်တယ်လို့ခါကစ်ဒေသအုပ်ချုပ်ရေးမှူးအိုလေးရှင်နေဟူဘော့ဖ်ကတနင်္လာနေ့ကပြောပါတယ်။အနည်းဆုံးလူသေး3ဦးသေဆုံးခဲ့ပြီးအများပြားဒဏ်ရာရရှိခဲ့လို့ဆေးရုံတင်ထားတဲ့သူတွေထဲမှာအသက်4နှစ်6ကနေ6နှစ်16နှစ်ထိကလေးတွေလည်းပါဝင်တယ်လို့သူကဆိုပါတယ်။ရုရှားကယူကရိန်းရှေ့ပိုင်းကိုဆက်လက်တိုက်ခိုက်နေတယ်လို့လူမက်စတာအုပ်ချုပ်ရေးမှူးဆာဟေးဟာဒါကလည်းတနင်္လာနေ့ကပြောကြားလိုက်ပါတယ်။လင်းချက်မြို့ကိုသိမ်းပြီးတဲ့နောက်ရုရှားတပ်တွေဟာလက်နက်ပြန်လည်ဖြည့်ဆည်းပြန်စုဖွဲ့ဖို့အချိန်ယူကြလိမ့်မယ်လို့တချို့သုံးသက်သူတွေကဆိုကြပေမဲ့ရုရှားတပ်တွေကထိုးစစ်ကိုမြက်ဆိုင်ခဲ့ကြကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။
ပါကစ္စတန်မှာမုတ်တုံမိုးကြောင့်နိုင်ငံရဲ့အကြီးဆုံးမြို့ကရာချီနဲ့နေရာတချို့မှာပြီးခဲ့တဲ့လကစပြီးရေကြီးရေလျှံမှုတွေကြောင့်သေဆုံးသူစုစုပေါင်း149ယောက်ရှိသွားပြီလို့အစိုးရတာဝန်ရှိသူတွေကပြောပါရယ်မုတ်တုံမိုးကြောင့်နိုင်ငံတဝန်းလူနေအိမ်တွေလမ်းတံတားတွေနဲ့ဓာတ်အားပေးစက်ရုံတွေလည်းပျက်စီးထိခိုက်ခဲ့ပါရယ်အထူးသဖြင့်အကြီးဆုံးတောင်ပိုင်းစစ်ကမ်းမြို့ဖြစ်တဲ့ကရာချီမြို့မှာအခြေအနေတွေဆိုးပြီးတော့ဒီကနေ့တနင်္လာနေ့မှာလူနေရပ်ကွက်တွေမှာရေလွှမ်းမိုးနေပြီးသွားလာရေးလည်းခက်ခဲနေပါရယ်အနောက်တောင်ပိုင်းဘလူချီစတန်ပြည်နယ်မှာရေကြီးရေလျှံတာကြောင့်လူ63သေဆုံးပြီးတော့ပျက်စီးဆုံးရှုံးမှုတွေရှိပါရယ်ရှင
်အိန္ဒိယနိုင်ငံမှာ COVID virus မျိုးကွဲအသစ် BA.2.75 ကိုတွေ့ရှိပြီး မြမြဆန်းဆန်းပြန့်နိုင်တဲ့အတွက်သိပ္ပပညာရှင်တွေစိုးရိမ်နေကြပါတယ်။ဒီမျိုးကွဲဟာအရင်တုန်းကကိုဗစ်ကူးစက်လို့ဖြစ်စေ၊ကာကွယ်ဆေးထိုးလို့ဖြစ်စေကိုကံအားရရှိနေပေမဲ့ကူးစက်နိုင်ပါတယ်။တကမ္ဘာလုံးမှာအခုပြန့်နိုင်နေတဲ့ BA.5 တဲ့ပို့ပြီးယောဂလက္ခဏာတွေကပြင်းထန်စေမလားဆိုတာကတော့မရှင်းလည်လာသေးပါဘူး။ဒီမျိုးကွဲပို့ကိုအိန္ဒိယနိုင်ငံရဲ့ပြည်내အတော်များများမှာတွေ့နေရပြီလို့ New Delhi အစိခြေဆိုင် Council of Scientific and Industrial Research ကသိပ္ပပညာရှင်လီပီတူကရက်ကပြောပါတယ်။အမေရိကန်ပါဝင်တခြားနိုင်ငံမှာလည်းစတင်တွေ့ရှိနေပြီဖြစ်ပါတယ်။အထူးသဖြင့်အိန္ဒိယမှာကူးစက်ပိုးက exponential growth လို့ပြောတဲ့ထပ်ကိန်းပုံစံနည်းနဲ့ကူးစက်ပိုးမျိုးဖြစ်တယ်လို့အမေရိကန်နိုင်ငံမစ္စမီဆိုတာပြည်နယ် Mayo Clinic က virus beta ပညာရှင် Matthew Benica ကပြောပါတယ်။ပညာရှင်တွေစိုးရိမ်နေကြတဲ့နောက်ကြောင့်တစ်ခုကတော့ဒီ virus မျိုးကွဲဟာပဋိဇီဝဆေးတွေမတိုးမာဖို့ဖြစ်ပါတယ်။ဘလို့ပဲရှိစေ COVID ကာကွယ်ဆေးကိုထပ်ချော့ထိုးတာဟာခုချိန်ထိတော့အကောင်းဆုံးကာကွယ်တာပဲဖြစ်ပါတယ်လို့ပညာရှင်ပေနီကာကပြောပါတယ်။ကာကွယ်ဆေးထိုးထားသူတွေကိုလည်းမျိုးကွဲအသစ်တွေကကူးစက်ပေးမဲ့ဆေးရုံတရနှုန်းနဲ့တင်နှုန်းတွေကတော့တိတိတာတာကျဆင်းသွားတာကိုတွေ့ရတယ်လို့သူကပြောပါတယ်
။မကောက်ဦးမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရှိတဲ့အတွက်လောင်းကစားရုံအားလုံးဒီကနေ့တနင်္လာကစပြီးတော့ပိတ်ထားလိုက်ပါတယ်။ကမ္ဘာမှာလောင်းကစားရုံအများဆုံးရှိတဲ့အထူးအုပ်ချုပ်ခွင့်ရမကောက်ဦးမှာကာစီနိုလောင်းကစားရုံ30ကျော်နဲ့တခြားမရှိမဖြစ်မဟုတ်တဲ့စီးပွားရေးလုပ်ငန်းအားလုံးကိုကိုဗစ်ထိန်းချုပ်ရေးကြောင့်သတင်းတစ်ပတ်ကြာပိတ်ထားမှာဖြစ်ပြီးတော့လူတွေမလိုအပ်ပဲအိမ်ပြေမထွက်ရအမိန့်ထုတ်ထားပါတယ်။ချမှတ်ထားတဲ့စည်းကမ်းတွေလိုက်နာဖို့ရဲတပ်ဖွဲ့ကစောင့်ကြည့်သွားမှာဖြစ်ပြီးချိုးဖောက်တဲ့သူတွေကိုပြင်းထန်တဲ့ပြစ်ဒဏ်တွေချမှတ်သွားမယ်လို့အစိုးရကပြောပါတယ်။မရှိမဖြစ်ဝန်ဆောင်မှုလိုအပ်တဲ့ဆေးရုံတွေဆေးဆိုင်တွေစူပါမားကတ်နဲ့ဈေးဆိုင်တွေကိုတော့ဆက်ပြီးတော့ဖွင့်ထားပါတယ်။ပြီးခဲ့တဲ့ဇွန်လအလယ်ပိုင်းလောက်ကတည်းကကိုဗစ်ကူးစက်မှုတွေရှိနေတဲ့မကောက်မှာအခုထိကူးစက်ထားသူ1500ကျော်နဲ့တီချာခွဲစောင့်ကြည့်သူက1900လောက်ရှိပါတယ်။တရုတ်အုပ်ချုပ်မှုအောက်မှာမကောက်ကိုအထူးအုပ်ချုပ်ခွင့်ဒေသအဖြစ်သတ်မှတ်ထားတာဖြစ်ပါတယ်ရှင
်။တင်လာနေညာထေတန်းရောက်တဲ့တွေကိုဥတ္တမောင်တန်းနဲ့မင်းများတစီအောင်တို့ကတင်ဆက်ပေးကြတာပါအခုဆက်ပြီးတော့တင်လာညာရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါလိမ့်အခုရင်ဆုံးတော့တိုင်းရင်းဒေသတိုက်ပွဲချင်းတွေကိုကြည့်အောင်ပါကချင်ပြည်နယ်ဝိုင်းမော်မြို့နယ်ဝါဆောင်ရွာအနီးမှာစစ်ကောင်စီတပ်နဲ့ KIA ကချင်လက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီကလေကြောင်းကမှပစ်ခတ်တာတွေရှိခဲ့ပါသည်။တင်းလွင်ညနေကဝါဆောင်ရွာအနီးမှာတိုက်ပွဲဖြစ်ပွားခဲ့ပြီးတော့ဒီနေ့တင်းလာနေမနက်ပိုင်းမှာလည်းတိုက်ပွဲထပ်ပြီးတော့ဖြစ်ခဲ့တယ်လို့မွန်းလွဲပိုင်းမှာလေကြောင်းကတိုက်ခိုက်ခဲ့တာပါ။ကချင်ပြည်နယ်ဝိုင်းမော်စကိုင်းတိုင်းအင်းတော်နဲ့ရှမ်းပြည်နယ်မိုးမိတ်မြို့နယ်တွေမှာစစ်ကောင်စီနဲ့ KIA PDF ဖူးပေါင်းတပ်တွေကြားဒီရက်ပိုင်းတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းရန်ကုန်ကပေးပို့တဲ့ကိုကိုစံကျော်ကတင်ဆက်ထားပါရရှင
်ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ဝါဆောင်ရွာအနီးနန်းစော်ရံမှာ KIA တက်စကန်ကိုစစ်ကောင်စီတပ်နဲ့ဒေသခံပြည်သူစစ်ပူးပေါင်းတပ်ဖွဲ့တွေကဒီနေ့မနေ့ဆယ်နေ့လောက်မှာတိုက်ခတ်ခဲ့တာဖြစ်ပြီးဝိုင်းမော်အခြေဆိုင်ခလာရ58ကလည်းလက်နက်ကြီးနဲ့ပစ်ခတ်ခဲ့ပါတယ်ဒီမနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုတိုက်ပွဲဖြစ်ပွားရာအနီးကဒေသခံတူက VOA ကိုအခုလိုပြောပါတယ
်ဖြစ်တာကဒီရှောင်းနေရတော့တိတ်မမဝေးတော့ဘူးတန်းစော်ရံကြွားဆိုတာရှိတယ်အဲ့မှာ KIA ပူးအခုရှိတယ်အဲ့ညမှာဖြစ်တာလေမနီးရလဲ9နာရီခွဲလို့မှအဲ့မှာဖြစ်တာမနေ့7နာရီကြော်ကြော်လောက်ကနေဟို10နာရီအဲ့ဝင်းကျင်ကရက်သွားပြီကိုချက်လောက်ပြစ်တယ်နည်းနည်းကြီးက58ကနေပြစ်တာဗောနော်ကျွန်တော်တို့ကြားသလောက်ဗောနော်အခုကဖြစ်ရင်ရတော်တော်ဖြေထားတာကိုသိရတယ
်မနေ့ခင်းကတိုက်ပွဲက9နာရီလောက်ကြာမြင့်ပြီးနေ့လည်း12နာရီနောက်ပိုင်းမှာငြိမ်သက်ခဲ့ရာမွန်းလဲ2နာရီလောက်မှာတော့လေကြောင်းကမှထပ်မံတိုက်ခတ်ခဲ့ကြအောင်သူကညနေပိုင်းမှာအခုလိုထပ်ပြောပါတယ
်9နာရီခုတ်ခါနေလောက်ကနေလေကြောင်းနဲ့တော်တော်လေးတိုက်တယ်ကြကြီးကခဏခဏလာပြစ်သွားတယ်တကယ်လက်ကြီးကအဲ့မှာဟိုပါလဲမန်ကျော်ရန်ဆွေးရနေရမှာနော်အဲ့မှာကျဲဒီရပို့စ်တခုရှိတယ်အဲ့မှာသူတို့ကပတ်တမအဲ့မှာသူကပြစ်နေတာလက်ကြီးနဲ့နေနေနေ၃နိုင်ကြတော့သူတို့၃နိုင်၅မိနစ်လောက်တန်းသူကပြန်သွားကြတာဒီနေရတာသူတို့ပြစ်တယ်ဟိုညီနေရတာဒီလက်ကြီးညံ့တာအဖီနဲ့ပြစ်တာအဖီနဲ့ပြစ်တာအဖီ၃နည်းသလုံးရက်ဆိုင်တာမဟုတ်ဘူး
ဒီတိုက်ပွဲကြောင့်ရဲသားထိခိုက်မှုမရှိကြောင်းတိုက်ခိုက်နေတဲ့အဖွဲ့အစည်းတွေရဲ့ထိခိုက်မှုတော့မသိရကြောင်းပြောပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့ဝိုင်းမော်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတာရှိပေမဲ့အသေးစိတ်မသိရသေးကြောင်းပြောပါတယ်
။တိုက်ပွဲဖြစ်တာမှန်ပါတယ်။ကောင်စီဘက်ကဒီစစ်ကြောင်းတွေထုတ်လာလို့ကျွန်တော်ခုခတ်တိုက်ပွဲတွေရှိပါတယ်။လေကြောင်းလာတယ်ဆိုတော့ကြားပါတယ်။ဒါပေမဲ့ဒီပြစ်ခတ်တဲ့အကြောင်းတွေအဲ့ဒီဒီညတော့ဟိုတတိယတော့မရသေးပါဘူ
းပြီးခဲ့တဲ့ဇွန်လတတိယပတ်အတွင်းက KIA အရာရှိတူကိုဝိုင်းမော်မြို့နယ်အောင်မြေနှစ်ကျေးရွာမှာဒ ဒေသခံပြည်သူစစ်တွေကိုဖမ်းဆီးတပ်ဖြတ်ခဲ့တဲ့နောက်နှစ်ဖက်ကြားစစ်ရေးတင်းမာလာပြီးဒီလ9ရက်နေ့မှာစစ်အင်အားအလုံးရင်းချထားလာကြောင်းဒေသခံတွေကပြောပါတယ်ဒီလ10ရက်နေ့တနင်္ဂနွေနေ့မနေ့အစောပိုင်းကတော့ KIA နဲ့ PDF ပူးပေါင်းတပ်တွေဟာစကိုင်းတိုင်းကတာခရိုင်အင်းတော်မြို့နယ်ကမဲစာရဲစခန်းဝင်ရောက်တိုက်ခိုက်ခဲ့ပြီးစစ်ကောင်စီဘက်ကအကြဆုံးများခဲ့ကြောင်းဒေသခံတူကပြောပါတယ်
မနေ့3:50ရနေ့စဖြစ်ပါတယ်အဲ့မင်းရှင်းလိုက်တို့ကြတော့ပြီးသွားတယ်ကွာ။ KIA နဲ့ PDF ပေါ့နော်။စခန်းကိုတိုက်တာကလည်းလည်းရက်ကောင်း။အဲ့ဒီမှာဒီပတ်ပတ်တွေကရဲဘော်တယောက်တော့ကြားတယ်ခဏ။ပြီးတော့အရတားကလေးတယောက်ကြား။အာဟိုဘက်က30လောက်တော့ကြားမှာခဏ။
ဒေသတွင်သတင်းမီဒီယာတွေကတော့မဲစာရဲစခန်းမှာပူပေါင်းတက်ဆွဲထားတဲ့စစ်ကောင်စီတပ်ရဲနဲ့ဒေသခံပြူစော်သည့်30လောက်ကြာဆုံးကြောင်း PDF ကတယောက်ကြာဆုံးပြီး3ယောက်ထိခိုက်ဒဏ်ရာရကြောင်းနဲ့ရဲစခန်းနီးနေအိမ်ကအရက်သားလူငယ်တူတေဆုံးကြောင်းဖော်ပြထားပါတယ်။စစ်ကောင်စီဘက်ကတော့အင်အား150လောက်ရှိတဲ့ KIA PDF ပူပေါင်းအဖွဲ့တွေကဒီလ10ရက်နေ့မနက်3နာရီကနေ9နာရီအထိနှစ်ကြိမ်လာရောက်တိုက်ခတ်ခဲ့ကြောင်းနဲ့ဒီဖြစ်စဉ်မှာလုံခြုံရေးတပ်ဖွဲ့ဝင်3ဦးထိခိုက်ဒဏ်ရာရခဲ့ပေမဲ့စိုးရိမ်ရတဲ့အခြေအနေမရှိကြောင်းသတင်းထုတ်ပြန်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်မြို့မှာလည်းဒီနေ့မနက်ပိုင်းမှာခရိုင်အုပ်ချုပ်ရေးရုံးမှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးတနင်္ဂနွေနေ့မနက်ပိုင်းကတိုက်ပွဲဖြစ်ပွားခဲ့ကြောင်းဒေသခံတို့ကပြောပါတယ
်။မိုးမိတ်အခြေအနေကတော့မနက်ကတော့ဘုံနဲ့လူပြစ်သွားတယ်ဆိုတဲ့တင်းတော့ကြားလိုက်ခရိုင်ဖွေအုပ်ရုံးလေးကိုပြစ်တယ်လို့ကြားလိုက်ဖွေအုပ်ရုံးနန်းတယောက်ကြည့်တယ်လို့လဲကြားတယ်မြို့တပြီပေါ့တိုက်ပွဲကအဲ့ဒီမိမိကမနေ့ငါးမှပွဲ၆မှလောက်ပြရင်ပြည်နေကြတာပဲလည်းလည်းပြန်ကြားနေတာစွန်နာကျော်နာနာရောပြစ်ကြမှာရှင်နေအထက်ပိုင်းမှာလည်းပြစ်တာပဲဒီဘက်နားဆင့်ကျင်ဘက်မှာလည်းပြစ်တာပဲလူတွေလည်းပြည်နေကြမှာတော့ပြစ်တယ်ဟိုတန်းတော့ကြားနေရတာပဲ
ဒေသတွင်သတင်းမီဒီယာတချို့ကတနင်္ဂနွေနေ့ရက်တိုက်ပွဲဟာစစ်ကောင်စီတပ်နဲ့ KIA PDF ရဲ့ပူးပေါင်းတပ်အကြဖြစ်ပွားတာလို့ဖော်ပြကြပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးနော်ဘူးကတော့စကိုင်းတိုင်းအင်းတော်နဲ့ရှမ်းပြည်နယ်မိုးမိတ်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုသတင်းများရှိသေးကြောင်းပြောပါတယ်။ရှမ်းပြည်နယ်မိုးမိတ်ဒေသမှာတော့ SSPP ရှမ်းတပ်ဖွဲ့နဲ့TNLA တန်အန်းပလောင်အဖွဲ့တွေကလည်းလှုပ်ရှားနေကြတာဖြစ်ပြီးပြီးခဲ့တဲ့အပတ်တွင်းဟာစစ်ကောင်စီတပ်နဲ့ SSPP ကြားမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။
စစ်ကောင်စီနဲ့ KIA PDF ပူးပေါင်းတပ်တွေကြားတိုက်ပွဲချင်းတွေကိုကိုစံကျော်တင်ဆက်ပေးကြတာဖြစ်ပါတယ်။အခုတစ်ခါမှာတော့မြန်မာနိုင်ငံမိုးလေဝသချင်းတွေကိုပြောပြပေးချင်ပါတယ်။ဘင်္ဂလားပြည်နယ်အော်မာလေပြင်းအားနဲ့ရဲဝန်ဆက်ရှိနေလို့မုတ်တုံလေအားကောင်းပြီးတော့လေပြင်းတိုက်ခိုက်တာတွေနဲ့မိုးကြီးရာတွေနိုင်ငံတော်ကမှရှိနေမယ်ဆိုပြီးတော့မိုးလေဝသနယ်ဇလားဗေဒညွှန်ကြားရေးမှူးဦးစီးဌာနကဇူလိုင်လ10ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။မုတ်တုံအားကောင်းတဲ့နေရာတွေမှာစစ်အရှိန်ကြောင့်တိုးလာနေတဲ့ဆေးပိဒုက္ခသည်တွေဟာမိုးကြီးရာတွေမိုးကြီးပြီးရေကြီးရာတွေနောက်ဆက်တွဲကျန်းမာရေးဆိုင်ရာပြဿနာတွေနဲ့ကြုံနေရတာဖြစ်ပြီးတော့အခုကြီးလဲလိုအပ်နေတဲ့အကြောင်းကေဇိအဖွဲ့တွေကပြောပါလေရန်ကုန်ကပေးပွဲတဲ့သတင်းကိုမတ်စုမြတ်မုံတင်ဆက်ထားပါတယ်ရှင
်မုတ်တုံလေးအားကောင်းနေတာကြောင့်မြန်မာနိုင်ငံတဝမ်းဒေသတချို့မှာမိုးထစ်ချုံရွာပြီးတော့ရန်ကုန်တိုင်းဧရာဝတီတိုင်းသတင်းနိုင်တိုင်းကချင်ပြည်နယ်ရခိုင်ပြည်နယ်ချင်းပြည်နယ်စကိုင်းတိုင်းကယားပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်တယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးထားပါတယ်မိုးကြီးတာနဲ့နောက်ဆက်တွဲရေလွှမ်းမိုးတာတွေလည်းကြုံတွေ့ရနိုင်ပွဲရှိတယ်လို့မိုးစလညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA ကိုပြောပါတယ်
။ဘုတ်နေအားကောင်းနေတဲ့ကြောင့်လို့ပေါ့နော်။မိုးကဒီကောင်းတဲ့အတိုင်းပါ။ပုံများနေတဲ့နေရာမျိုးရှိတယ်။ဒီလေပိုင်းညီမလေးမိုးနိုင်နေတဲ့နေရာမျိုးရှိတယ်။ပြီးတော့မိုးကြီးနိုင်ပြီဆိုတော့ကျွန်တော်တို့ကဒီအိုးရသုံးအုပ်ကြောင့်လို့ကျွန်တော်တို့ဒီရေဒီကြောင့်နေမှာရေဒီရှံမှုပေါ့နော်။ဒီရန်မျိုးတွေ3ပြူလို့ကနောက်ကတော့ဒီမိုးကြီးတဲ့ကြောင့်လို့ရေဒီရဲ့ဒီတင်းစစ်တင်မျိုးတွေပေါ့နော်။ဒီရန်မျိုးတွေ3ပြူလို့ရတယ်။အဲ့ဒါကြောင့်ကျွန်တော်တို့ဒီတောင်ဦးတောင်နန်းဒေသတွေမှာကျွန်တော်မိုးများနိုင်စေကျွန်တော်တို့အညီပြုပေးရနေရပါတော့။ဒီလိုဒီကံမျိုးတွေတည်ပြီးလို့ပါခင်ဗျာ။ဟုတ်ကဲ့။အဓိကမိုးကြီးတာတော့ကျွန်တော်တို့ကအရင်ဒီမြန်မာကောင်းနေပြီကျွန်တော်အခိုင်ပေါ့နော်မိုးပြင်းတင်းလာပေါ့နော်ဒီဒီဒေသတွေမှာတော့မိုးကြီးနေ။နောက်ကြီးအချိန်နဲ့ပတ်သက်ပြီးတော့ကျွန်တော်အဓိကဒေသမှာတော့ညနေ6:00နာရီဒီမှာနေထိုင်ရကြည့်ရင်းနဲ့ဒီမိုးကြီးတဲ့အချိန်ဒီရေပြေကြီးကြီးဖြစ်တဲ့နေ့တောင်နဲ့ဆောင်ရီပေါ့နော်ဒီမျိုးတွေစီးပင်းဖြစ်တဲ့မျိုးတွေညမျိုးတည်ပြီးလို့ပါခင်ဗျာ။
အိန္ဒိယနိုင်ငံအော်ရိတကမ်းခြေမှာဖြစ်ပေါ်နေတဲ့လေဖျားနဲ့ရောင်းဝင်ဟာကုန်းတွင်းပိုင်းမှာဆက်လက်ရှိနေတာရဲ့အကျိုးဆက်ဖြစ်တယ်လို့မိုးစလာကဖော်ပြထားပါတယ်။ကုန်းမြင့်ပိုင်းမှာနေထိုင်သူတွေကမြေပြိုမှုအန္တရာယ်ကိုသတိထားဖို့လိုအပ်ပြီးတော့မြေချောင်းတွေအနီးအနားမှာနေထိုင်သူတွေအနေနဲ့ရေကြီးရေချန္တာတွေကိုသတိထားဖို့လည်းတိုက်တွန်းထုတ်ပြန်ထားပါတယ်။တစ်ချိန်တည်းမှာပဲမုတ်တုံအားကောင်းနေတဲ့နေရာတွေမှာစစ်အရှိန်ကြောင့်တိုးလာနေတဲ့ဆေးပိဒုက္ခသည်တွေဟာမိုးရေကြီးတာရဲ့နောက်ဆက်တွဲကျန်းမာရေးဆိုင်ရာပြဿနာတွေကိုကြုံနေရတယ်လို့စေဘေးဒုက္ခသည်တွေကိုကုညီသူတွေကပြောပါတယ်။ဒီပြဿနာတွေအတွက်ဒေတာရင်းအလှူရှင်တချို့ရဲ့အကူအညီနဲ့သာဖြေရှင်းနေကြရတယ်လို့သူတို့ကပြောပြပါတယ်။မိုးကြီးလာတာကြောင့် တယ်ယူပို့ဆောင်ရေးပိုင်းခက်ခဲနေပြီးတော့စားနပ်ရိက္ခာဆေးဝါးလိုအပ်မှုတွေရှိနေတယ်လို့စစ်ဘေးသင့်နေရာတစ်ခုဖြစ်တဲ့မင်းတမ်းမြို့ကဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေသူတယောက်ကပြောပြပါဗျ။မင်းတမ်းမြို့ဟာစစ်ကောင်စီရဲ့ထိုးစစ်ဒဏ်ကြောင့်တစ်မြို့လုံးနီးပါးစစ်ဘေးဒဏ်သင့်ခဲ့ရတယ်လို့လက်ရှိမှာလည်းထိုးစစ်ဆင်ခံနေရဆဲဖြစ်တာမို့ဒုက္ခသည်တွေပို့ပြီးတော့အခက်အခဲတွေရင်ဆိုင်လာရတယ်လို့ကူညီကယ်ဆယ်ပေးနေသူတဦးကပြောပါဗျ။မိ
ုးတုံးကာလမှာဆင်းရဲအကြီးကစားနာလာအကြီးကရှိပါတယ်ဒီဒီရိက္ခာဒီကပြဿနာရှိပါလေရိက္ခာကဘယ်လိုမျိုးဖြစ်လဲဆိုတော့မုတ်တွင်းကာလမှာရိက္ခာကအဝေးယူရလဲရိုက်ခဲ့တယ်တင်းယူရလဲရိုက်ခဲ့တယ်ရိက္ခာနေသားအနေနဲ့အရင်ရိုက်ခဲ့တယ်နံပါတ်၁၀တွေကိုပူပြီးခက်ပါလေအခုဆိုမျိုးအရင်ကျူတယ်မျိုးကျူတယ်ပြီးရင်ဒီလမ်းသားတွေဆိုရင်ဒီမျိုးကြီးတိုက်စားတဲ့လမ်းသားတွေဆက်ကြကြသွားတယ်ဒီမုတ်တွင်းကာလမှာဝန်ရှော့ဝန်ပြတဲ့ကျန်းလာမှုတွေရများပါလေခင်ဗျာကျမရင်းနဲ့ပတ်သက်လို့ရှင်ကျွန်တော်တို့မှာဒီဝါဒီကတော့တော့တည်ယူတဲ့လူကိုအစာဖတ်တဲ့အချိန်ခါမှာကျတော့ဒီဝါဒီကအရင်ခက်ခဲတယ်ဒီဒီဆောင်နေစားထဲမှာဆိုတော့ဒီဝိခါပြန်လည်မှုရန်ရတယ်ဒီဝါပြန်လည်မှုတွေရန်များတယ်ပြီးရင်ကလေးမုတ်ကျစားကလေးနဲ့ပိုးဆောင်ဒီပိုးဆောင်ကလေးအတီမွေးတာပေါ့နော်အဲ့ဒါလုံးနေရန်များပါတယ်ဗျာ
မိုးလေဝသဌာနထုတ်ပြန်ချက်အရဇူလိုင်လ10ရက်ကနေဇူလိုင်လ14ရက်အတွင်းကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်ရိုမှာမုတ်တုံလေအားကောင်းနေလို့မိုးတီထန်စွာရွာနိုင်သလိုလေပြင်းတိုက်တာနဲ့မြေပြိုတာတွေဖြစ်ပေါ်နိုင်တာရှိတာကြောင့်အဲ့ဒီရက်တွေမှာအထူးသတိထားဖို့အတွက်မိုးစလာဘက်ကထုတ်ပြန်ထားပါတယ်ကပ်ပလီပင်လယ်နဲ့ဘင်္ဂလားပင်လယ်အော်ရိုမှာမုတ်တုံလေအားကောင်းနေတာမို့တနင်္သာရီကံရိုးတန်းတစ်လျှောက်ပင်လယ်ပြင်နဲ့ရခိုင်ကံရိုးတန်းတစ်လျှောက်ပင်လယ်ပြင်တို့မှာလှိုင်းကြီးနိုင်တာကိုလည်းအထူးသတိထားဖို့အတွက်ထုတ်ပြန်ထားပါတယ်ရှင်
မြန်မာနိုင်ငံမှာမိုးကြီးနိုင်တဲ့အခြေအနေသတင်းကိုမက်ဆီမြင့်မွန်တင်ဆက်ပေးကြတာဖြစ်ပါတယ်။အခုတစ်ခါမှာတော့ထိုင်းရောက်မြန်မာအလို့သမားတွေဖမ်းဆီးစစ်ဆေးခံရတဲ့သတင်းကိုတင်ဆက်ပေးကြပါတယ်။ထိုင်းနိုင်ငံတောင်ပိုင်းရနောင်းပြည်နယ်မှာထိုင်းလွတ်တော်အမတ်ရဲ့လက်ထောက်ရဲ့ဖခင်ပြန်ပြီးဆွဲအသက်ခံရတဲ့ပတ်သက်လို့အနည်းတစ်ဝိုက်မှာအလုပ်လုပ်နေတဲ့မြန်မာအလို့သမား15ယောက်ကိုမတင်ငါမှုနဲ့ဖမ်းဆီးစစ်ဆေးနေပါတယ်။ထိုင်းချီဆိုင် view မြန်မာဘက်သတင်းတော့မင်းမာကဆက်ပြီးတော့ပြည်စုံကိုပြောပြပေးပါမယ်။
ထိုင်းနိုင်ငံရနောင်းပြည်နယ်ကကရာဘူရီမြို့နယ်ပတ်ကြံအုပ်စုဘတ်ဝန့်တွန်းရပ်ကွက်မှာရှိတဲ့ရာဘာချန်တချန်နယ်ကရေအိုင်မှာရနောင်းလွတ်တော်အမတ်ရဲ့လက်ထောက်နိုင်ထဝက်ချိုင်ဒီနဲ့ဖန်ချက်ကျေးရွာအုပ်စုစီမံခန့်ခွဲရေးမှူးနန်းနရစ်မွန်းတို့ရဲ့ဖခင်ကြီးကိုအသက်ခံရတဲ့ပုံစံနဲ့ဇူလိုင်လ10ရက်နေ့ကရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။တိတ်ဆုံးသူဟာအသက်81နှစ်အရွယ်တက်ကြီးရွယ်ဦးတူဖြစ်ပြီးသူ့ကိုအဆက်အသွယ်မရတာကြောင့်မိသားစုဝင်တွေကလိုက်လံစုံစမ်းခဲ့ရကနေအဆက်ခံရတဲ့အလောင်းကိုတွေ့ရှိခဲ့တာဖြစ်ပါတယ်။ဖခင်ဖြစ်သူကိုအဆက်အသွယ်မရဖြစ်နေတော့မှပဲတားဖြစ်သူထံကိုမြန်မာနိုင်ငံသားတဦးကဖုံးဆက်ပြီးငွေညှစ်တောင်းခံတာတွေလုပ်ခဲ့တယ်ဆိုပြီးမိသားစုကပြောကြားထားပါတယ်။ဒီနောက်မှာတော့အသက်ခံရတဲ့အလောင်းကိုပြန်ရှာတွေ့ခဲ့တာကြောင့်မြန်မာနိုင်ငံသား15ဦးဖမ်းဆီးခံရတာဖြစ်တယ်လို့လည်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလို့သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။ကျော်မြန်မာတွေကအမှအများကြီးပဲလေ။ဆန်လုံးလို့ဒီမြန်မာတွေအိမ်ဒီမှာလိုက်ပြီးတော့ပဒင်းလေးနဲ့စုံစမ်းနေအဲ့လိုတချို့မတင်ငါဗျာတွေတွေ့ရပေါ့အပြင်ပြောတာ။မတင်ငါဗျာတွေ့ရစရာဗျာသူဒီအချင်းချင်တဲ့သူ့ဘေးရဲ့အိမ်မှာလဲအဲ့လိုသူကလူမျိုးတွေတွေ့တယ်သူ့ဘေးရဲ့အပြင်တော့ရင်ဒီဆောင်လေးရှိတဲ့အတုံးဆောင်တွေပါလေအဲ့ဒီတော့မရှိဆိုတော့အဲ့ဒါသူတို့ကသင်္ကားပေါ့ဒါမဲ့လဲဒီမြန်မာတရားကအဲ့ဒီအချိန်မှာသူတို့ဖုံးသက်တယ်လို့အဲ့သူ့ဘေးကိုပြန်ပြီးဆွဲတယ်ဆိုတဲ့ပုံစံမျိုးပေါ့ဗရန်ဟိုပါစစ်ထောင်ပေးရမယ်တော်လို့ဆိုပြီးတော့လေတန်လို့ဒီလိုပြန်လို့စစ်ထောင်ပေးရမှာညာအဲ့လိုလုပ်တော့ပြန်ပြီးတော့ဒါနောက်တစ်ခါထပ်ပြီးတော့စာပို့ရတယ်ဗမာအဲ့ဒီဆက်ပြလာတဲ့ပုံနဲ့လေအဲတတန်းပေးရမယ်ဖြစ်တော်တယ်မျိုးအဲပြစ်သွားပြီးပြန်အဲ့ဒီပုံကိုဒီဝင်င်းကနာသားပြည့်တဲ့လူကဆက်တွေ့တော့လည်းမရဘူးဆက်တွေ့လို့မရဘူးပုံတော့ဝင်နေတယ်မတိုင်းဘူးနောက်ဆုံးကျတော့အဲ့တော့ဒါဆိုလို့ရှိရင်ဒီကူကမတင်ငါဘွေရဒီအထောက်ထားတဲ့အနေထားတွေရတယ်ပြန်ပြီးဆွဲတာဟုတ်ပါမလားပေါ့နော်ချိန်ဆွဲထားတာပဲလားဆိုပြီးအဲ့လိုပေါ့လိုက်ဒါလိုက်ကျွန်တော်တော့အဲ့ဒီကူကတော့ဗာကျန်ပေးရအဲ့ဒီရေအိုင်ထဲမှာအဲ့အလောင်းတက်ပြီးတော့ဘာဘာပြစ်ထားတာတွေ့ရလေအဲ့တော့အဲ့ပတ်ဝန်းကျင်မှာရှိတဲ့ပုံမှန်တော့အခုဖမ်းပြီး15ရောက်ပို့တော့ဖမ်းပြီးဖြစ်ဖြစ်နဲ့
အသက်ခံရတဲ့အလောင်းကိုရေအိုင်ထဲမှာတွေ့ရှိခဲ့တာဖြစ်ပြီးလူတက်မှုကျူးလွန်သူတွေကိုဖမ်းမိနိုင်ဖို့အတွက်ကရဲတွေကစုံစမ်းစစ်ဆေးမှုတွေဆက်လုပ်နေပါတယ်ဖမ်းဆီးခံရတဲ့မြန်မာတွေတဲက3ဦးကိုတော့အဓိကတန်ရရှိသူတွေအဖြစ်ယူဆထားကြပြီးဆက်လက်စစ်ဆေးနေတယ်လို့လည်းဆိုပါတယ်
မတင်ငါကြရအဖြစ်ဆုံး3ဦးကိုတော့ ဆန္ဒပါပြီ။ဒါနဲ့တူပြီးတော့ပြင်တော့မှာ
။
ဒီသူတို့အခုရဲကဒီမှုနဲ့ပတ်သက်ပြီးတော့ဆက်လက်ဆောင်ရမ်းနေတယ်ပေါ့နော်။အဲနေနေနေသူတို့အရှိချမ်းမြန်မာနဲ့ကတော့အခုလက်ရှိအဲချမ်းမှာမရှိပျောက်နေတယ်လို့ပြောတယ်။
ပေးဆုံးသူဟာအသက်82နှစ်ရွယ်နိုင်ထနူးကြိုင်ကြီးဆိုသူဖြစ်ပြီးမြန်မာနိုင်ငံသားတွေနဲ့ရင်းနှီးတဲ့ဆက်ဆံရေးရှိပြီးမြန်မာနိုင်ငံသားအလို့သမားတွေနဲ့ရာဘာချန်နယ်မှာအတူနေထိုင်ခဲ့သူလို့လည်းပြောပါရယ်အလားတူထိုင်းနိုင်ငံဆုံခလာပြည်နယ်ဟရိုင်မြို့နယ်မှာလည်းဂျုံလတရနေ့ကထိုင်းနိုင်ငံသားတဦးအသက်ခံရပြီးရေမြုပ်အလောင်းဖြောက်ဖြစ်ထားတဲ့အမှုနဲ့ပတ်သက်လို့တရားခံကိုဖမ်းဆီးနိုင်ဖို့အတွက်တရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာတဲ့မြန်မာရွှေပြောင်းလူသမား300ကျော်ကိုလည်းထိုင်းရနာပိုင်တွေကဖမ်းဆီးခဲ့ပါတယ်။အဲ့ဒီတဲကမြန်မာနိုင်ငံသားတချို့ကိုလည်းလူတက်မှုနဲ့တရားဆွဲဆိုထားပါတယ်ရှင
်။မင်းမတည်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါမှာတော့နိုင်ငံတကာသတင်းအလှည့်ပေးအောင်ပါရှင်။စီးပြားနိုင်ငံမှာအမေရိကန်သတင်းစာဆရာ Austin Dice ပျောက်ဆုံးနေတာဆင်းနေကြခဲ့ပါပြီ။အမေရိကန်ပြည်သူရှိသူအိမ်ပြန်လာနိုင်ရေးသူမိသားစုကစော်ဝနေကြတာပါ။ VOA သတင်းတော်စာဝန်ခါချိုပေးပွဲအသွင်လာကိုဥတီမောင်တန်တင်ဆက်ထားပါတယ်ရှင်။
လွန်ခဲ့တဲ့စနစ်အတွင်းမှာဒီဘရော့တိုက်စ်အတွက်ဆက်ကန်တိုက်အတွေးတစ်ခုပဲရှိပါတယ်။အဲဒါကတော့သူ့သားအော့စတင်ကျောင်းပါပဲ။မရိန်တိုက်ရဲ့စစ်ဗျံတယောက်ဖြစ်တဲ့ဆုရသတင်းစာဆရာဟာ2012ခုနှစ်ဩဂုတ်လကစပြီးဆီးရီးယားမှာပျောက်သွားခဲ့တာပါ။သူ့မိသားစုနဲ့အမေရိကန်တာဝန်ရှိသူတွေကတော့ဆီးရီးယားမှာသူ့ကိုဖမ်းထားတယ်လို့ယုံကြည်ကြပါတယ်။အဲဒီလိုဖမ်းထားကြောင်းဆီးရီးယားအစိုးရကတော့ဘယ်တော့မှလူသိရှင်းချမကြေညာခဲ့ပါဘူး။တက္ကသပြည်နယ်ဟူစတန်မြို့ကတိုက်မိသားစုကိုတော့ဝါရှင်တန်တာဝန်ရှိသူတွေကသိကြပြီးသားဖြစ်ပါတယ်။သူသားကိုအိမ်ပြခေါ်နိုင်ရေးအတွက်တပ်မတော30လုံးကိုမိသားစုကတောင်းဆိုခဲ့ပါတယ်။သတင်းစာဆရာအော့စတင်တိုက်ဆက်မိရင်ဒီဘရာတိုက်ရှာအခုလိုပြောပါတယ
်။ Every election is a turmoil.
ရွေးကောက်ပွဲတိုင်းဟာကျမတို့အတွက်တော့ကတောင်းကနင်းကြီးပါပဲအစိုးရကပြောင်းသွားပြန်ပြီလူသစ်တွေနဲ့ကျမတို့တွေ့ရပြန်ပြီကိစ္စကဘယ်မှာရောက်နေသလဲဆိုတာကိုကျမတို့ရှာရပြန်ပါတယ
်တိုက်စာသူ့သတင်းတွေကြောင့်အဖမ်းခံနေရတဲ့တဦးတည်းသောအမေရိကန်သတင်းစာဆရာဖြစ်ပါတယ်လို့ဝါရှင်တန်အခြေစိုက်တမျိုးသားလုံးဆိုင်ရာသတင်းစာဆရာများကလပ်ရဲ့အမှုဆောင်ညွှန်ကြားမှုဘဲလ်မက်ကရန်ကအခုလိုပြောပါတယ
် What many governments who take journalists hostage
ရင်းသားဆရာတွေကိုဒဇာကန်ဖမ်းဆီးထားတဲ့အစိုးရတွေရဲ့လိုအပ်ချက်ကတော့ဘာမှမဆွေးနွေးကြင်တာပါပဲ။ဘာမှဖြစ်မလာစေချင်ဘူး။ရင်းသားဆရာတယောက်ကိုထိန်းသိမ်းထားရဆိုတဲ့အချက်ကိုအများပြည်သူမေ့သွားစေချင်တယ်။ဒါကြောင့်လဲဆိုတော့သူတို့ကဒါကိုရွေချက်ရှိရှိလုပ်ကြတာကြောက်မှာ
။အမျိုးသားလုံးဆိုင်ရာသတင်းစာဆရာများကလပ်ကတိုက်မိသားစုအရေးကိုထောက်ခံပါတယ်။ဘဲလ်မက်ကရန်ကအခုလိုဆက်ပြီးပြောပါလေ
It's hard in the Austin's case because
Austin ရဲ့ကိစ္စကပါလေဘာကြောင့်လဲဆိုတော့ဆင်းရဲတွေမှာသူ့ကိုမမြင်ရမကြရပဲကို
အေဗီလာတို့ကရုရှားနဲ့အချင်းသားချင်းဖလှယ်ကြရမှာမရိတ်တတဟောင်းဖီဗော်ရစ်ကိုအမေရိကန်ပြန်ခေါ်လာနိုင်တဲ့အတွက်ညှိနှိုင်းချက်တချို့ရှိလာခဲ့ပါတယ်တိုက်စပီသားစုနဲ့မေလမှာတွေ့ဆုံတော့သမ္မတဘိုင်ဒန်ကဖီဗော်ရစ်အကြောင်းကိုပြောပါတယ်နိုင်ငံခြားရေးဝန်ကြီးဌာနကလည်း Austin တိုက်ပြန်လာနိုင်ရေးအတွက်နီလာအားလုံးလိုက်လံလှုပ်ဆောင်နေကြောင်းကြေကြာပါတယ်။အော့စတင်ကိုလွတ်လာအောင်လှုပ်ဆောင်မဲ့အကြောင်းသမ္မတဘိုင်ဒန်ကကတိပေးလိုက်တယ်လို့ဒီဘရာတိုက်ကအခုလိုပြောပါတယ်
။ The things that he said were hugely uplifting. The words were wonderful for a mother and father.
သူပြောတဲ့အကြောင်းတွေကတော့စိတ်ထက်တက်စရာတွေပါ။သူစလုံးတွေကအမေနဲ့အဖေအတွက်အားတက်စရာပါ။ဒါနဲ့အော့စတင်အတွက်လိုအပ်နေတာကလက်တွေ့ဆောင်ရွက်ဖို့ပါ
။မိခင်ဒီဘရာတိုက်ကတော့မျော်လင့်နေတော့မှပဲ။သူသားရဲ့အနာကဘာဖြစ်လာမလဲစိတ်ကူးကြည့်နေမိတာကိုသူကအခုလိုပြောပြပါဗျ။
Austin has a lot of choices to make when he comes home and I'm just
thinking in the come Austin မှာလုပ်စရာတွေအများကြီးရှိပါတယ်။သူ့လမ်းကိုသူဘယ်လိုတတ်မှတ်မလဲဆိုတာကိုကျွန်မမြင်နေပါတယ်။သူသက်30ကျော်နှစ်တွေအားလုံးကအထိမ့်သိမ့်ခံလိုက်ရတာကိုဒီသက်ရွယ်ကတိတ်ကိုအရေးကြီးတဲ့အချိန်မှာအထူးသဖြင့်ယောက်ျားတစ်ယောက်အတွက်ပေါ့နော်
။သူပျောက်သွားပြီးစနေနီးနီးကြတဲ့အခါမှာတော့Austin Dice ကိုမမေ့ဖို့အတွက်သူ့မိသားစုနဲ့သူ့အရေးထောက်ခံသူတွေဟာဆက်လက်တိုက်ပွဲဝင်နေရဆဲဖြစ်ပါတယ
်ဥတ္တမောင်တန်တင်ဆက်ပေးကြတာဖြစ်ပါတယ်အခုတင်းလာနေညာအတွက်သတင်းပေးပို့ချက်တွေအပြီးမကြခင်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရှုစားကြရဖို့ရှိပါတယ်ရှင
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ် ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကိုဒေါင်းလုဒ်ရယူပ
ါမိမညာချင်းမှာသောတာရှင်များရှင်ဒီ VOA ကနေပြီးတော့2022ဇူလိုင်လ17ရက်အတင်းလာညပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုထုတ်လွှင့်နေတဲ့ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်တက်တဲ့အောင်တည်င်းလွန်မတိုင်ခင်အရင်ဆုံးဒေတာမှတ်စုစီစဉ်ကိုတင်ဆက်ပေးစီမှာတယ်မြန်မာနိုင်ငံမှာစီးပတိပခပိုပြီးတော့တင်းမာနေတဲ့အခြေအနေရဲ့ရိုက်ခတ်မှုဖြစ်အိုးအိမ်ဆုံးခွာထွက်ပြေးရသူလည်းပုံများလာပါသည်အချိန်ကြာလာနဲ့အများအကျန်းမာရေးပြဿနာလိုမျိုးအသက်ရှင်ရပ်တည်ရေးအတွက်လိုအပ်တဲ့အခြေခံလိုအပ်ချက်တွေပိုပြီးတော့ထိခိုက်လာကြပါသည်ရန်ကုန်ကပေးပို့တဲ့ဒေတာမှတ်စုကိုကိုသားညုံကတင်ဆက်ထားပါတယ်ရှင်
မနက်ကမှစီးပွားရေးခါကိုကျင်းမာလာပြီးတော့အဲ့ဒီရဲ့နောက်ဆက်တွဲအိုးရင်စွန့်ခွာထွက်ပြေးနေရသူတွေလည်းပိုများလာပါတယ်။ကိုယ့်ရဲ့နေရက်ကိုစွန့်ခွာပြီးတော့ထွက်ပြေးနေရသူတွေမှာအချိန်ကာလကြာရတဲ့အမျှအခြေခံလိုအပ်ချက်တွေကလည်းပိုများနေပါတယ်။ဒီထက်မှကျန်းမာရေးပြဿနာတွေလည်းရင်ဆိုင်ကြုံတွေ့လာပါတယ်။ဒီကြောင့်ရန်ကုန်ကနေပြီးတော့သတင်းတောက်မှတ်စုအဖြစ်တင်ဆက်ထားပါတယ်။ကျွန်တော်သားညိုဦးပြောပြမှာပါ။ချင်းပြည်နယ်ရဲ့စီးပွားရေးခါတွေတိုးလာသလိုလမ်းပန်းဆက်သွယ်ရေးပြတ်တောက်တာတချို့ဒေသခံတွေကတနေရာနဲ့တနေရာကိုပြောင်းရွှေ့ခိုလုံနေရတာတွေကြောင့်အရေးပေါ်ကြမ်းမာရေးဆောက်ရှောက်မှုတွေရဖို့အခက်အခဲရှိတယ်လို့ချင်းအရတအဖွဲ့တွေကပြောပါတယ်။အဓိကချက်ကတော့ဆေးဝါးနဲ့ဆောင်းချင်းအောင်လိုမျိုးပစ္စည်းတွေအလုံလောက်မစီမံပေးနိုင်တဲ့အတွက်အခုနဲ့မိုးရဲမှာငှက်ဖျားပစ်တဲ့ရေအတွက်ပြန်ပြီးတော့များလာတယ်လို့ချင်းရက်ဖက်ဆရာအများအဖွဲ့ကဒေါက်တာစလိုင်းတင်မိုးက view ကိုပြောပါတယ
်။ဒီလိုတော့ခါတယ်ကအချိန်ပေးအောင်များလာတယ်အချိန်ကြောင်းနေများလာတယ်လည်းတော့ဆက်အောင်နေကြတယ်ချင်းကိုက်ထားတယ်။ကပေးပိုင်းပါသခြားကြီးဒီကျင်းတော့ပိုင်းရောဒီပေါက်ရောပိုင်းရောရှင်းပါဘောနော်အနိုင်ရောအဲ့ဒါမျိုးဆောင်ကျွန်တော်တို့ဒီခုနောက်ပိုင်းအစီအများလာရှင်းဆိုတော့တချို့ညာလဲဟိုပြင်းသွားနေဆိုတော့ကြာဟိုကျောင်းထဲသွား ID ပြခဲ့နေမှာကြာဟိုပါလဲပါရှင်းပါလဲပါဘောတချို့ကလဲကျွန်တော်ခေါင်းနဲ့စားအဲ့ဒါဟာကိုဟိုကျင်းဟိုဆောင်ဖြစ်သုံးနေသုံးမှာဘောရှင်းနော်ဒီအဓိကရောဒီကောက်ဝေးပိုင်းမှာကြာဟိုအားနေသွားလို့ကြာနှစ်ခြားရောဖြစ်တယ်များလာဘောရှင်း
ချင်းတောင်ပိုင်းပလောဝမြို့နယ်မှာရင်ကလေးကငှက်ဖျားကူးဆက်တာပုံမှန်ရှိပေမဲ့အခုနောက်ပိုင်းမှာကံပက်လက်မတူပြီးမင်းတက်နဲ့ဟာခါမြို့ပေါ်မှာပါအဖြစ်များလာပါရယ်ကျန်တဲ့တချို့မြို့နယ်တွေမှာလည်းငှက်ဖျားလက္ခဏာတွေမြင်ရပေမဲ့အရေးပေါ်ဆန်းသက်ကိရိယာတွေလည်းလုံးလောက်မရှိလို့တိကျပြောဖို့ခက်ခဲတယ်လို့ချင်းရက်ဖက်အဖွဲ့တချို့ကပြောပါရယ်ချင်းပြည်နယ်မှာအခုလိုမျိုးအခြေအနေဆိုမတိုင်ခင်ကရင်နဲ့ကယားပြည်နယ်ဘက်မှာလည်းငှက်ဖျားကူးဆက်မှုတွေကကြီးကြီးမားမားဖြစ်ခဲ့ပါရယ်မုတ်တုံရသည်မှာကူးဆက်ရောဂါပြန့်ပွားမှုတိုးလာမဲ့အပေါ်မှာအခြေခံကျန်းမာရေးဆောက်ရှောက်မှုနဲ့ကျူတင်ကာကွယ်ရေးဆောင်ရွက်ချက်တွေကိုလည်းအရေးပေါ်လှုပ်ဆောင်ဖို့လိုအပ်နေပါတယ်။ချင်းပြည်နယ်ကနေပြီးတော့မကွေးတိုင်းစီကိုစစ်ဆောင်လာသူတူကတော့ဒုက္ခသည်စခန်းမှာတစ်နှစ်ကျော်ကြာနေထိုင်နေရတဲ့ကာလတည်းအခြေခံစားတောက်ရေးကျန်းမာရေးအခက်အခဲတွေကြားမှာကလေးငယ်တွေရဲ့ပညာရေးအတွက်လည်းရှေ့မဆက်နိုင်ပါကိုသူကစိုးရင်ပူပန်နေပါတယ
်။ဒီလာချင်းပြည်ကံပလက်ကနေအခုမကွေးတိုင်းဆောင်မျိုးနဲ့ဒီကုန်းမုတ်ကုတ်ရိတ်တာစစ်ဆောင်စခန်းကိုပြည်လာတာတော့သောထုံးတစ်ဆက်တိမေလာကြဲအနေပြေးလာတာအခုဆိုလို့ရှိရင်တော့တနစ်နဲ့တလတော်တော်ပြီပေါ့နော်အခက်ခဲပုံစုံနဲ့တော့ရင်ဆိုင်နေရတာပေါ့တစ်ခါတလေတစ်ဖက်အဖွဲအနေကြီးခါမှစစ်တောင်းထိုးလာလို့ရှိရင်တော့ကိုကလည်းအတွေ့မခံရတဲ့ခါကြတော့တတိယဟိုကလေးတူငယ်တွေကအစပြေးရအလွှားရတဲ့အချိန်လေးလည်းရှိရပေါ့ဘလို့စားနဲ့ရခါကြပတ်တယ်လို့အခက်ခဲလည်းတွေ့ရအများပြီးပဲကိုယ်တော်အဆုံးလို့ဆယ်ကျွန်တော်ထဲရနေပြီးခါမှစိုက်ကဲအက်ဆီဒင့်ဖြစ်လာတဲ့ခါကျတော့အပြင်းအထန်ဖြစ်သွားတယ်။တညာကတော့တွေးရအနေအိုင်မာကအနီးနားမှာဆေးရုံဆေးခန်းမရှိ။များစီစဉ်ဆိုင်ရတယ်တွေးကြုံရတယ်ခဲခဲရတော့
လက်နက်ကန်ပြိဖာတွေကြားထွက်ပြေးတင်းရှောင်ရင်းနဲ့ကျုံလူနေထိုင်စားတောက်နေရတဲ့အချိန်မှာကျန်းမာရေးပြဿနာတွေကပိုးပြီးရင်ဆိုင်လာပါတယ်။ရေမတက်လို့ဝမ်းရောဂါဖြစ်ပွားတာရှိတယ်လို့ပဲအသက်သေဆုံးတဲ့အထိကျုံနေရတယ်လို့ဖက်ကုံရှေ့ဖက်ကမ်းမှာဆစ်ဆောင်တွေကိုကူညီပေးနေတဲ့ဆရာမတူကပြောပါရယ်။ဒါ့အပြင်မိုးရင်ကာလမှာချင်းပေါ်လာတဲ့အချိန်အခြေခံလိုအပ်ချက်ဖြစ်တဲ့ချင်းတောင်ဆောင်ဒါတွေလည်းလိုအပ်နေပါရယ်
။အခုကလောလောဆယ်ကဒီလုံတော့ဒီလေဖြစ်တဲ့လူရှိနေတယ်ဆရာ။နောက်ပြီးတော့ချက်လောက်အောင်ဆော်လဲဖြစ်နေတဲ့လူရှိ။အမအခုကရတီတုတ်ကွေးလဲအထကူကျတော့အိမ်ကောင်တော့ဒုက္ခရောက်ကုန်တော့ဆရာ။ကျွန်တော်တို့ဖက်ကုံရရှေ့ဖက်ကမ်းလဲအခုလောလောဆယ်ရခိုင်နုံနဲ့တဲ့လူရှိຕ້ອງປົກຕົງລາວເຈົ້າຕື່ນຢູ່ຢາບໍ່ເນາະນະອຄູວ່າອະທຸທະພິສຸຊິຢູ່ຕະໂລວ່າຫູຊ່ວຍດີຊ່ວຍອາກະຈາລະເລີຍຊິຄິນຈອງນີ້ບໍ່ຊິແຕ່ເພຫູນັດເຊດີນັດເຊກິຕະລາສົບຍາຕາດີແລະຄະມຍາອັນນີ້ອະຍາຍລໍອາເຊຊິແດ່ແມ່ນນັມບາດຕີ້ເຊກິຈາລະ 三五年一波，那那交么一波，那交么一干那嘛嘞，俺还留阿嘞。
人那几年别看到，大部分边产里嘞，基因苗子是用牛那边看叫鸡苗嘞嘛，将来嘞老家杀不了，就在干里嘞，别了也个特别你家娃嘞。大部分讲第一批的特别你阿嘞，是比上一代个古时路线当桥塘文景个心里话味，而且嘛，克林阿里嘞帮我那边了。克林也多面面，对了多归油干的，我偏油干偏面的来路。鸟里边看，今年的木叶啊，不会表示跟石头丢个表话嘞。
先把叶子克林这边带着，俺们家姑对了多归的吃的不呢？俺偏的嘞，细的，这几月我就几油干的嘞，细的不呢？那是去年了，所以开开的到一三年的好。俺的多归啊，克林俺们家昨天嘛，人家说的没在家干，弄了个细的好。俺那都老细的嘞。亲戚家也有大妈骗你的，亲戚中毒也来往跑的，这不叫设备上这也不挖了地点单位的呢，在哪里路木搁谁家里的路木，南京三大木搬着，在哪种着老大伯他们安排去着路啊去的着谁家不？
你要送快点上你家的人呢，提个看啥你家的啊苗族水果，路大金三大木工人员本来不高，干得对心里路，苦钱这个设备多卡得了嘛？期间加码一路啊，吃这个了嘛？没批点来呢，开开的人生也玩嘞。前边呢是干一点呢，没贵点啊，多卡得了个。路大金三大木三样工人毕业，仍然没来不留啊，你得来路，就按我吃个肉表玩嘞。另外，人家嘛，苗子苗子们呢，可能也物业的单脚下水表你谈你也不要，而且嘛，实在阿那等别人闹，偶然说话特别家都，可能等敲当问一嘛，第七个六个车队杨内部开开你不要，加码以别的那里那里沿山你也来讲，第三半夜领导看走是怎样的，介绍一下我听，这样打你。
ဒီနာမဆူစီစဉ်ကိုကိုသားညုံတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်ငံ့မှုစားနပ်ရိက္ခာမလုံလောက်မှုနဲ့အာဟာရမပြည့်ဝမှုပုံစံအားလုံးကိုအဆုံးသတ်ရေးကဘာတဝန်းကြိုးပမ်းပြီးတော့ဆောင်ရွက်မှုအားလုံးနောက်ပြန်ဆုတ်သွားတဲ့အကြောင်းကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့စီရင်ခံစာတင်မှာဖော်ပြထားပါတယ်2022ကမ္ဘာစားနပ်ရိက္ခာလုံခြုံမှုနဲ့အာဟာရဆိုင်ရာအခြေအနေခေါင်းစဉ်နဲ့စီရင်ခံစာကို FAO ကထုတ်ပြန်ထားတာပါ AB သတင်းဆောင်ပါကိုအခြေခံပြီးတော့ဒီသတင်းပေးရဲ့စီးပွားရေးကဏ္ဍမှာမှတ်သိထိုက်တင်ဆက်ထားပါတယ်ရှင်
ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံမှာလူဦးရေအနည်းဆုံး28တန်းလောက်စားနပ်ရိက္ခာမလုံလောက်မှုနဲ့ကျုံ့တွေ့နေရကြောင်းကုလသမဂ္ဂကပြောပါတယ်။နိုင်ငံရှေ့ပိုင်းမှာ M23 သဘုံအုပ်စုနဲ့စစ်တပ်ကြားတိုက်ပွဲတွေဖြစ်နေပြီးလူပေါင်းတောင်းချီအိုးအိမ်စွန့်ထွက်ပြေးနေရတာနဲ့အတူအခြေအနေကပိုပြီးတော့ဆိုးရွားလာမယ့်အခြေအနေလို့လည်းကုလသမဂ္ဂကခန့်မှန်းထားပါတယ်။လျှက်စစ်ကားတွေ laptop ကွန်ပျူတာတွေနဲ့မိုဘိုင်းဖုန်းတွေမှာအသုံးပြုရတဲ့တက်တူချွေဝတဲ့ဒေတာကိုရရှိရေးရှင်ပြိုင်နေကြတဲ့ဒါစင်းနဲ့ချီတဲ့လက်နက်ကင်အဖွဲ့တွေရဲ့ချင်းချောက်မှုနဲ့အဲ့ဒီဒေတာမှာနေစဉ်ဆိုသလိုရင်ဆိုင်နေကြရတာပါဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံကပြဿနာတွေဟာဆိုရင်ကဘာပေါ်မှာလစ်လျူရှုအခမ်းအနားဆုံးအိုးအိမ်စွန့်ထွက်ပြေးရတဲ့အခြေအနေတရအဖြစ်ယူဆကြောင်းနော်ဝေဒုက္ခသည်များကောက်စီ NRC ရဲ့အစိုးရကစားကလည်းဖော်ပြပါတယ်ဒီနိုင်ငံမှာဆန်းနရိခာမလုံလောက်မှုနဲ့လည်းအကြီးအကျယ်ရင်ဆိုင်နေရကြောင်း FAO ကပြောပါတယ် M23 ရဲ့ထိုးစစ်တွေဟာအရက်သားတွေအတွက်အကြီးအကျယ်ထိခိုက်သက်ရောက်မှုရှိပြီးဒါစင်နဲ့ချီသေးဆုံးဒီထဲမှာကလေးတွေလည်းပါဝင်ကြောင်းလူပေါင်း 300,000 ကျော်အိုးအိမ်စွန့်ထွက်ပြေးနေရကြောင်းကုလသမဂ္ဂကပြောပါတယ်တဘုံတွေကရွာအမြောက်အများကိုထိမ့်ချုပ်ထားပြီးအစိုးရတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတာကြောင့်ဒေတာရင်းကလူသားချင်းစာနာမှုဆိုင်ရာအကြက်အတဲပြဿနာကပိုပြီးတော့ကြီးထွားလာနေပါတယ်။တိုက်ပွဲတွေကဆက်ဖြစ်နေပြီးနေမြေကလည်းကျေပြန့်လာနေတာကြောင့်နေစဉ်နဲ့အမျှလူတွေထွက်ပြေးနေကြရပါတယ်။အဲ့ဒီဒေတာရင်းကလူပေါင်း9,000ဝန်းကျင်လောက်ဟာဘေးဒဏ်သင့်လွယ်တဲ့အခြေအနေတဲကိုရောက်နေပြီလို့ယူဆနိုင်ကြောင်းကုလသမဂ္ဂကပြောပါတယ်။ရွာတွေကနေထွက်ပြေးလာကြသူအများစုကတော့ခိုးလုံရေးစခန်းတွေအဖြစ်တွင်ပြောင်းထားတဲ့ဖျားချောင်းတွေစာတင်ချောင်းတွေမှာမလုံးမချုံနေထိုင်နေကြရပါတယ်။အသက်28နှစ်အရွယ်ကလေးနှစ်ယောက်ရဲ့မိခင်ကာဆူလာအဒီစီကတော့ပဲအိတ်ကိုကောက်မှရွက်ပြီးရာရှူရူကအကျန်းဖတ်မှုကနေထွက်ပြေးလာခဲ့သူဖြစ်ပါတယ်။ကလေးတွေအတွက်စားစရာနဲ့ရေမရှိတော့ဘဲသူများတွေပေးကမ်းဆွန့်ကျင်းမှုတွေကရတာနဲ့ပဲကလေးတွေအတွက်ချက်ပြုတ်ပေးနေရတာလို့သူမကပြောပါတယ်။
ပဲအိတ်ကိုကျမရွက်ပြီးတော့တဲလာခဲ့တာပါမနေ့ကတည်းကဘာမှစားစရာမရှိတဲ့ကလေးတွေအတွက်ပေးဖို့ဆိုပြီးတော့အိမ်နေချင်းတယောက်ရဲ့အိမ်ကိုသွားပြီးတော့တောင်းခဲ့တာပါအဲ့ဒီနောက်မှာတော့အဒီစီကသူ့ကလေးတွေနဲ့တခြားသောအိုးအိမ်စွန်ထွက်ပြေးလာသူတွေအတွက်အစားအသောက်ချက်ပြုတ်ဖို့မိပုံမှာမိမှွေနေပါတယ်အသက်62နှစ်အရွယ်ဆူဇန်းနီမာကတော့မုတ်ဆိုးမှာတူဖြစ်ပြီးကလေး10ဦးရဲ့မိခင်ဖြစ်ပါတယ်သူ့ကလေးတွေတဲကတချို့ကအဟာရပြတ်ပြီးဖြာနာနေကြပြီးကလေးတွေကိုတခုခုကျွေးနိုင်ဖို့အတွက်အစားအသောက်လိုက်တောင်းရတယ်လို့နီမာကပြောပါတယ်
။ "သူကဇေသူခွေရုခမဆတ်"
ကျမကလေး၁၀ယောက်ရှိပါတယ်။စားစရာမရှိတာကြောင့်အဟာရပြတ်ပြီးတော့ကလေး၄ယောက်နေမကောင်းဖြစ်နေကြပါတယ်။ကျမလည်းနေမကောင်းပါဘူး။နိုင်ငံတွင်းအခြေအနေဟာရှုပ်ထွေးနေပြီးနှစ်ပေါင်း20ကျော်ရှိလာပြီလို့ Democratic Congo သမ္မတနိုင်ငံက OCHA လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂဌာနကပြောပါတယ်။နိုင်ငံတွင်းလူသားချင်းစာနာမှုဆိုင်ရာအကျက်တဲပြဿနာနဲ့စနစ်ရိခာပြဿနာမှာအကြောင်းအရာမျိုးစုံပတ်သက်နေတာလို့လည်းသူကပြောပါတယ
်။ Il faut dire que la situation humanitaire au niveau de la RDC
Democratic Congo တမရနိုင်ငံတွင်းမှာလူသားချင်းစာနာမှုဆိုင်ရာအကျက်တဲအခြေအနေက25နှစ်ကျော်ရှိခဲ့ပြီဖြစ်ပြီးတော့ဒါဟာဆိုရင်မလုံခြုံမှုအခြေအနေအားလုံးနဲ့လည်းချိတ်ဆက်နေပါတယ်။ပဋိပက္ခတွေအားလုံးနဲ့လည်းချိတ်ဆက်နေပါတယ်။အကြမ်းဖက်မှုတွေအားလုံးနဲ့လည်းချိတ်ဆက်နေပါတယ်။ဒီကနေ့လူပေါင်း28တန်းနီးပါးခံစားနေရတဲ့စားနပ်ရိက္ခာမလုံလောက်မှုအာဟာရမလုံလောက်မှုနဲ့အကြမ်းဖက်မှုအားလုံးဟာချိတ်ဆက်နေပါတယ
်။မြန်မာနိုင်ငံမှာတော့နိုင်ငံတွင်းအိုးအိမ်စွန့်ထွက်ပြေးကြရတဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်အရေအတွက်ဟာအခုချိန်မှာတသန်းကျော်ထိရောက်ရှိလာကြောင်းကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယုံအိုချာကပြောပါတယ်။မြန်မာနိုင်ငံတွင်းကလူသားချင်းစာနာမှုအကူအညီပေးအပ်ဖို့လိုအပ်နေတဲ့လူပေါင်း6တန်း2သိန်းကိုအကူအညီပေးနိုင်ရေးအတွက်နိုင်ငံတကာကရန်ပုံငွေထည့်ဝင်ချဖို့လဲကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျရစ်ကပြီးခဲ့တဲ့ဇွန်လအတွင်းမှာပဲတိုက်တွန်းပါတယ
် During the first quarter of 2022 aid workers
လူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့မြန်မာနိုင်ငံတွေကဤသူ 6.2 တန်းကျော်အတွက်အကူအညီပေးတဲ့နေရာမှာသွားလာရေးပုံမလွယ်ကူဖို့ပြည်ဝင်ခွင့်ဗီဇာရဖို့နှောင့်နှေးနေတာနဲ့ဘန်တွေမှာကန့်သတ်ချက်တွေရှိနေတာစတဲ့အဟန်သားတွေအမြန်ပြေလည်သွားအောင်လုပ်ပေးဖို့လိုပါတယ
်ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတိုက်ပွဲတွေနဲ့မလုံခြုံမှုတွေကြောင့်အိုးအိမ်စွန်ထွက်ပြေးရသူ9သိန်းနီးပါးရှိပြီးအိမ်နီးချင်းထိုင်းနဲ့အိန္ဒိယကိုထွက်ပြေးရသူက4000နီးပါးရှိကြောင်းကုလသမဂ္ဂကပြောပါတယ်တိုက်ပွဲတွေမပြတ်သေးတဲ့အတွက်ဒုက္ခသည်တွေရဲ့အခြေအနေပိုဆိုးလာစရာရှိတယ်လို့လည်းကုလသမဂ္ဂကသတိပေးပါတယ်မြန်မာနိုင်ငံမှာတော့ပြီးခဲ့တဲ့3လတာအတွင်းစံစကွဲတန်ချိန်5သိန်းကျော်ပြည်ပတင်ပို့ထားပြီးဖြစ်ပြီးပြည်ပတင်ပို့မှုကလည်းဆက်လက်အားကောင်းနေပါတယ်မြန်မာနိုင်ငံမှာစံစဘာပြည်ပတင်ပို့မှုတွေကြောင့်ပြည်တွင်းစားသုံးမှုမှာစံစဘာရှားပါမှုကျုံ့ရနိုင်ခြေရှိနေပါသလားပြည်တွင်းစံကုန်တဲ့ဥပိ္ပချိန်ကတော့ပြည်ပပို့တဲ့စံစကွဲတွေကပြည်တွင်းမှာစားသုံးမှုနည်းပါတယ်လို့ပြောပါတယ
်ကျွန်တော်တို့ဒီပြည်ပပို့တဲ့ကံဒီဘက်ပုံကဒီဘက်ပုံရဲ့စံကဒီလိုမှမစားဘူးအများကြီးနဲ့ထားတယ်။ဒီမထားမဆက်တဲ့နေရာဒီမှာဖတ်ခဲ့တဲ့စကားကိုလည်းဒီထဲမှာပါတယ
်။မတ်တင်ကြီးထိုင်းစီစဉ်တင်ဆက်ထားတဲ့စီးပွားရေးကဏ္ဍကိုရှုစားနာဆင်ခဲ့ကြတာဖြစ်ပါတယ်။အခုဆက်ပြီးတော့အချက်လက်အခြေခံပြီးတော့မှားမှန်တည်ပြထားတဲ့ polygraph ရုပ်ပြရုပ်တံကိုတင်ဆက်ပေးစီမာလေး။ဒီပြည်ထင်စုရကနျူကလ িয়ার လက်နက်နဲ့ပတ်သက်ပြီးတော့ရုရှားကမဟုတ်မမှန်လှုပ်ကြံပြောဆိုမှုတွေလုပ်နေဆိုပြီးတော့ရုရှားဘက်ကဆွဆွဲနေပါတယ်။ပြီးတော့ပြည်ထင်နိုင်ငံကိုနျူကလ িয়ার လက်နက်ပြပြီးတော့ချိန်ချောက်ပြောဆိုတာတွေလုပ်ပါတယ်။သူတို့ပြောတာမှန်ပါလား။အချက်လက်အခြေခံပြီးတော့မှားမှန်တည်ပြထားတဲ့ polygraph ပုံပြရုပ်တံမှာမဲသနာကျော်တင်ဆက်ထားပါတယ်ရှင်။
ဗြိတိန်ဟာရုရှားရဲ့မရှိတဲ့အနုမြူလက်နက်အန္တရာယ်ကိုလှုပ်ကြံပြီးတော့ဆွဆွဲနေတယ်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရသူကဇွန်လ26ရက်နေ့မှာပြောလိုက်ပါတယ်။မာရီယိုဇခါရိုဗာ Telegram စာမျက်နှာမှာရေးထားတာကဗြိတိန်အစိုးရဟာအနုမြူလက်နက်သုံးကမ္ဘာဖြတ်ဖို့ကြံနေတာမမောမပန်းနိုင်အောင်ပါပဲ။အဲ့မှာရုရှားအန္တရာယ်မရှိဘဲနဲ့တသက်မဲ့လှုပ်ကြံပြောဆိုနေပါတယ်လို့ရေးသွားပါတယ်။ဒါမဟုတ်ပါဘူး။တကယ်တမ်းမှာရုရှားအရာရှိတွေကနျူကလ িয়ার လက်နက်အင်အားကိုအမြဲထုတ်ပြနေတာပါ။ရုရှားသမ္မတရဲ့ပြောပေါက်မှာကိုဗြိတိန်နိုင်ငံကိုတိုက်ရိုက်ချင်းချောက်နေတာပါထားပြီးသားပါ ရုရှားအစိုးရထိတ်တဲမီဒီယာအရာရှိဒမီထရီကက်စလော့ဖ်မေလမှာနိုင်ငံမှရုပ်သံကနေပြောသွားတာကတချက်လေးပြစ်လိုက်ရုံနဲ့ဘောရစ်ရောအင်္ဂလန်ရောအကုန်ကုန်သွားမယ်တခါရဲနဲ့ပြက်ရောလို့ဖြစ်ပါတယ်ကက်စလော့ဖ်ကဗြိတိန်ဝင်ကြီးချုပ်ဘောရစ်ဂျွန်ဆန်ကိုပြောသွားတာပါအင်္ဂလန်နဲ့အိုင်ယာလန်တို့ဟာပင်လယ်ရေအောက်မြုပ်သွားမယ်ရင်းခုန်တင်မောင်းကနေအနုမြူဒုံးနဲ့တချက်ပြစ်လိုက်တာနဲ့ရေဒီယိုတက်တိကြွပြီးဘာမှတုံးမရတဲ့နေရာကြီးဖြစ်သွားအောင်လုံနိုင်တယ်လို့ကက်စလော့ဖ်ကပြောပါတယ်ရုရှားရဲ့ထိတ်တန့်ဥရေပြုအမတ်တွေကလည်းအလားတူချင်းချောင်းမှုတွေလုပ်ပါတယ်။ရုရှားတပ်မှူးဟောင်းအန်ဒရီဂရူလော့ဖ်ကနျူကလ িয়ার စစ်ပွဲဖြစ်ရင်ပထမဆုံးပြစ်ခတ်ထိမှန်ကလန်ဒန်ပဲလို့ပြောပါတယ်။စမစ်ဒုံးကြီးဒဇင်းနဲ့တင်ဗြိတိရှ်ကျွန်းလေးတွေပျောက်သွားလိမ့်မယ်လို့ရုရှားအမျိုးသားရေးဝါဒီပါတီခေါင်းဆောင်အလက်စီယူရိုလော့ဖ်ကဧပြီလကပြောပါတယ်။ဖင်လန်နိုင်ငံဆိုရင်ဆယ်စက္ကန့်အတွင်းအနုမျိုးပြမုံဖြစ်သွားလိမ့်မယ်လို့သူကပြောပါတယ်။ရုရှားကယူကရိန်းကို February 24ရက်နေ့ကစပြီးတော့ဝင်တိုက်ပြီးတဲ့နောက်ရုရှားကနျူကလ িয়ার တပ်ဖွဲ့တွေကိုပူတင်ကတက်လှမ်းထားတာပါ။နောက်9လကြာတဲ့အခါမှာတော့နျူကလ িয়ার ထိပ်ဖို့တက်ဆင်နိုင်တဲ့ Cruise Dome ကြီးကိုသူကြိုးဆွဲရကားတဲ့ Belarus နိုင်ငံကိုပို့မယ်လို့ပူတင်ကပြောထားပါတယ်။
ဒီလိုမှားမှန်မသေးကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့အချက်အလက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ Polygraph website မျက်နှာ polygraph.info မှာသွားပြီးတော့ကြည့်ရှုနိုင်ပါလိမ့်။အခုဆက်ပြီးတော့ blogger ရဲ့ပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။လျှက်စစ် motorcycle တွေအတွက်လျှက်စစ်တအားကိုအချိန်မကုန်ဘဲနဲ့ချက်ချင်းပြန်ဖြည့်နိုင်အောင်ထိုင်ဝမ်က Gogoro ကုမ္ပဏီကတည်ထွင်ထားပါလိမ့်။လျှက်စစ် cycle တွေကကုန်သွားတဲ့ battery ဒုံးတွေကိုအားဖြည့်ထားတဲ့ battery ဒုံးတွေနဲ့ဖြုတ်လဲတက်နိုင်အောင်ဖန်တီးထားတဲ့အပြင်အားဖြည့် battery ဒုံးတွေကိုနေရာအနှံ့မှာရနိုင်အောင်လေးစီစဉ်ထားတာပါသူတို့ရဲ့ဖန်တီးမှုကိုအာရှကနေနိုင်ငံတကာအထိခြေလှမ်းဖြတ်နိုင်အောင်ကြိုးစားနေတဲ့အကြောင်းမက်ဆုပြေမွန်ကဘလော့ဂါတွေပြောသမျှစီစဉ်မှာတင်ဆက်ထားပါတယ်ရှင
်ကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှုတွေဖြစ်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေလို့ညဉ့်ဉန်းတန်းွေတွေကမ္ဘာလီလူတွေမရအောင်စူးစမ်းနေကြသူတွေထဲမှာလျှက်စစ်ကလျှက်စစ်ဆိုင်ကယ်တီထွေနေကြသူတွေလည်းပါပါတယ်။လျှက်စစ်ရင်တွေကမောင်းလို့ကုန်သွားတဲ့ဘက်ထရီအတွက်လျှက်စစ်တအားပြန်သွင်းကြရတာပါ။ထိုင်ဝမ်က Gogoro ဆိုတဲ့နည်းပညာကုမ္ပဏီကတော့ Smart လျှက်စစ်ဆိုင်ကယ်တွေအပြင်ကုန်သွားတဲ့ဆိုင်ကယ်ဘက်ထရီတွေကိုအားဖြည့်ထားတဲ့ဘက်ထရီနဲ့ချက်ချင်းလဲတက်နိုင်အောင်လို့တီထွင်ထားပါတယ်။အားဖြည့်ဘက်ထရီဒုံးတွေလွယ်လွယ်ကူကူရနိုင်အောင်လို့ Go Station တွေကိုလည်းနေရာအနှံ့မှာထားပေးထားပါတယ်။ဓာတ်ဆီဆိုင်တွေမှာစီဝင်ဖြည့်သလို Go Station တွေမှာအားဖြည့်ဘက်ထရီဒုံးကိုယူပြီးတော့ကုန်သွားတဲ့ဘက်ထရီဒုံးတွေကိုထားခဲ့ရတဲ့အလဲအလဲစနစ်မျိုးလှုပ်ပေးထားတာပါဘက်ထရီအပြန့်သွင်းရတဲ့အချိန်မကုန်တဲ့အချက်ကလူတွေလျှက်စစ်ဆိုင်ကယ်ပိုစီးလာအောင်ဆွဲဆောင်နိုင်တဲ့အချက်ဖြစ်တယ်လို့ Gogoro ကုမ္ပဏီတည်ထောင်သူအမှုဆောင်အရာရှိချုပ်ကပြောပါတယ
် With battery swapping you don't have range anxiety you can go as far as you want.You don't have any wait time.
အားကုန်နေတဲ့ဘက်ထရီကိုအားဖြည့်ထားတဲ့ဘက်ထရီနဲ့လဲလည်နိုင်တဲ့အတွက်စိတ်ရှုပ်စိတ်ပူပင်ကြမလို့ပဲဘလောက်ဝေဝေသွားကြချင်ရသွားနိုင်ပါတယ်။အချိန်ကုန်ခံစောင့်နေဖို့လည်းမလိုပါဘူး။ဘက်ထရီလဲဖို့စက္ကန့်ပိုင်းပဲအချိန်ပေးရပါတယ်။ဘက်ထရီရဲ့စိတ်ချလုံခြုံမှုပိုင်းကိုကျွန်တော်တို့ကတာဝန်ယူပါတယ်
။ Gogoro Smart Lease Cycle စီးသူတွေအတွက်ဖန်တီးထားတဲ့ Gogoro Mobile App ပေါ်မှာဘက်ထရီအဟောင်းနဲ့အသက်လဲနိုင်တဲ့ Go Station တွေကိုနဲ့ဘလောက်အဝေးမှာရှိနေတယ်လဲဆိုတာအချိန်မရွေးကြည့်နိုင်ပါတယ်။ဒါရဲမက smart cycle နဲ့လက်ကင်ဖုန်း app ချိတ်ဆက်ထားတဲ့အတွက် cycle တာယာ၄ရော့နေပြီဆိုတာမျိုးကအထီးအချက်ပြနိုင်ပါတယ်။ battery အလဲအလဲလုတ်တဲ့ charge ငွေကိုလည်းလက်ကင်ဖုန်း app ထဲကနေတဆင်ပဲပေးရပါတယ်။ go station တွေကမြို့နေရာအနှံ့မှာရှိတဲ့အတွက်သွားနေရင် battery ကုန်သွားမှလည်းစိုးရိမ်နေကြမလို့ဘူးလို့ Gogoro ကပြောပါတယ်။ဓာတ်ဆီဖြည့်တာထက်တောင်မြန်ဆန်တဲ့အတွက်အချိန်ကုန်မှာကိုလည်းစိုးရိမ်နေဖို့မလိုပါဘူး။ထိုင်ဝမ်မှာ Gogoro လျှက်စစ်ဆိုင်ကယ်စီးသူ၄သိန်းခွဲထက်မနည်းရှိပြီးတော့နေတိုင်းဘက်ထရီအလဲအလဲလုတ်သူပြန်မြ၃သိန်းခွဲလောက်ရှိတယ်လို့ကုမ္ပဏီရဲ့မှတ်တမ်းတွေမှာတွေ့ရပါတယ်။လိုတဲ့အချိန်တိုင်းအားဖြည့်ဘက်ထရီကိုလွယ်လွယ်ရတာကြောင့် Gogoro လျှက်စစ်ဆိုင်ကယ်စီးသူတွေလည်းပိုများလာပါတယ
်။以台北这个都会区来讲，它的换电站一开始没有那么方便，可是到
台北မြို့ထဲမှာအစပိုင်းကဘက်ထရီတွေကိုလွယ်လွယ်ကူကူလဲလို့မရခဲ့ပါဘူး။ဒါပေမဲ့2019 2018လောက်ကစပြီးဘက်ထရီလဲနိုင်တဲ့စတေရှင်လေးတွေတော်တော်များများပေါ်လာပါတယ်။အခုဆိုလမ်းတစ်လျှောက်ဘက်ထရီစတေရှင်တွေအများကြီးတွေ့နေရပါပြီ
။လျှက်စစ်ဆိုင်ကယ်တွေကဓာတ်ဆီထည့်ရတဲ့ဆိုင်ကယ်တွေလောက်စိတ်ချရပါမလားဆိုတဲ့စိတ်ကြောင့်လျှက်စစ်ဆိုင်ကယ်ပြောင်းစီးဖို့သူအရင်တုန်းကစိတ်မကူးခဲ့ဘူးလို့လည်းပြောပါရတယ်။အခုကတော့မျက်နှုံးကတခြားဆိုင်ကယ်တွေနီးတော့မောင်းလို့ရလို့သဘောကျနေပါပြီ
။ 其实我从一开始，因为我没有骑过电动车，然后我其实，在台湾一般的电动车很多都是那种婆婆妈妈阿姨在骑。
今朝应该连续三个的卡嘛没骑不过吧？台湾嘛说。安迪吉的德拉班多吉的呗连续三个试驾的对你啊咯阿里东啊连续三个说了他把我把文件对高呢碰上啊记录高呢明明到毛路亚马后铺路听给他吧他被灭这个毛记录一样啊明年毛路亚马的
哥哥罗塞给西德里娘拉的路哥哥罗 battery 连来的 go station 里来台湾尼亚那马西尼巴比塞给瑞瑞皮达姆勒 go station 里他不尼亚姐姐们路拉个阿达姐皮巴的အခုဆိုထိုင်ဝမ်မှာရှိတဲ့ Dessie ဆိုင်တွေထက်အားဖြင့် battery လဲနိုင်တဲ့ go station တွေကပိုများသွားပြီလို့ကုမ္ပဏီကကြေညာထားပါတယ်။တက်စစ်ဆိုင်ကစီးသူကလည်း9နှစ်ကျော်အတွင်းမှာ10ရာခိုင်နှုန်းအထိများလာတယ်လို့ GoGoRo ကုမ္ပဏီကဆိုပါတယ်။ကုန်သွားတဲ့ battery ကိုဖြုတ်ပြီးတော့အားဖြင့်ထားတဲ့ battery ချက်ချင်းလဲတက်နိုင်တဲ့ GoGoRo cycle တွေ battery station တွေကိုအာရှက cycle အစီးများတဲ့တရုတ်အိန္ဒိယအင်ဒိုနီးရှားစတဲ့နိုင်ငံတွေမှာပါထိုးဖောက်နိုင်ဖို့လဲခြေလှမ်းတွေစနေပါပြီ။ပြောနိုင်ငံမှာဆိုရင်ထိတ်တန်းဆိုင်ကယ်ထုတ်လုပ်တဲ့ကုမ္ပဏီနှစ်ခုနဲ့ GoGo ကိုပေါင်းပြီးတော့အထက်ဆက်ဆိုင်ကယ်ထုတ်လုပ်ဖို့လုပ်နေပါတယ်။အင်ဒိုနီးရှားနိုင်ငံမှာဆိုလဲ Gojek ဆိုတဲ့အငှားယဉ်လုပ်ငန်းနဲ့ပူးပေါင်းပြီးအငှားလျက်ဆက်ဆိုင်ကယ်တွေပြည်စွဲနေပါတယ်။စင်ကာပူနိုင်ငံမှာလည်းလျက်ဆက်ခြင်းတွေအတွက်စနစ်သက်တဲ့တအားဖြစ်နေရာတွေကို GoGo ကုမ္ပဏီနဲ့ပူးပေါင်းပြီးတော့တည်ထွင်နေပါတယ်
။ Going after the world's largest two-wheeler market, India, China, and Indonesia.is what we're focus on for the next
ကမ္ဘာမှာဆိုင်ကယ်ဈေးကွက်အကြီးဆုံးရှိတဲ့တရုတ်အိန္ဒိယအင်ဒိုနီးရှားနိုင်ငံတို့ကဈေးကွက်တွေကိုထိုးဖောက်ဖို့ကျွန်တော်တို့အာယုံဆိုင်လုပ်နေပါတယ်ထိုင်ဝမ်မှာရခဲ့တဲ့အတွေ့အကြုံတွေလုံနိုင်စွမ်းနေဒီပညာတွေအားလုံးနဲ့ပိုကြီးတဲ့ဈေးကွက်ထဲမှာအရာထင်အောင်စူးစမ်းနေတာဖြစ်ပါတယ
် GoGoRo ရဲ့ GGR ဆိုတဲ့အစုရှယ်ယာကိုအခုဆိုရင် American အစုရှယ်ယာဈေးကွက်ထဲမှာတော့တင်ရောက်နေပါပြီရေရှည်တည်တဲ့နဲ့ကမ္ဘာကြီးအဖြစ်ထိန်းသိမ်းဖို့အဖြစ်ရှာကြတဲ့နေရာမှာအားဖြင့် battery တွေအချိန်မရွေးလဲလည်နိုင်တဲ့လုပ်ငန်းကတခြားလုပ်ငန်းတွေထက်ထူးတဲ့နည်းပညာသစ်ဖြစ်တယ်လို့ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ကဆိုပါတယ
် Battery swapping was a real game changer
and အားကုန်သွားတဲ့ဘက်ထရီကိုအားဖြည့်ဘက်ထရီနဲ့လဲလှယ်နိုင်တာကတကယ်ကိုတကယ်ထူးတဲ့စံသစ်မှုဖြစ်ပါတယ်ပိုပြီးကြီးမားကျယ်ပြန့်တဲ့ဈေးကွက်ထဲဝင်တဲ့နေရာမှာထူးခြားတဲ့အားသာချက်တစ်ခုဖြစ်ပါတယ
်သူတို့ကုမ္ပဏီကဖန်တီးထားတဲ့လျှက်စစ်ဆိုင်ကယ်တွေကြောင့်ကမ္ဘာကြီးပူနွေးစေတဲ့ဖန်လုံအိမ်တန်းငွေတန်ချိန်သိမ်းတဲ့ချီလေတူထဲမရအောင်လို့ကာကွယ်ပေးနိုင်ခဲ့ပါတယ်တဲ့
We have swapped over 240 million battery swaps from the day we started to now.
ကျွန်တော်တို့စတင်တဲ့နေ့ကနေဒီကနေ့အထိအလဲအလှယ်လုပ်ပေးနိုင်ခဲ့တဲ့ဘက်ထရီပေါင်းတန်း240ကျော်ပါပြီ။ပမာဏအဖြစ်ကာဗွန်ဒိုင်အောက်ဆိုက်တန်းငွေ့တန်ချိန်36,000လောက်ကမ္ဘာလေလူထဲမရောက်အောင်ကာကွယ်ပေးနိုင်ခဲ့ပါတယ်
။သဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းတဲ့အနေနဲ့လျှက်စစ်ဆိုင်ကယ်တွေကိုအပြိုင်တီထွင်နေကြချိန်မှာ GoGoRo ကုမ္ပဏီကသူများတဲ့ထူအောင်ဘက်ထရီချက်ချင်းဖြုတ်လဲနိုင်ပြန်အားဖြင့်နိုင်တဲ့လျှက်စစ်ဆိုင်ကယ်တွေကိုတည်ထွင်ထားတာဖြစ်ပါတယ်။အားဖြင့်ဘက်ထရီတွေကိုလည်းခေတ်သစ်နည်းပညာအကူအညီနဲ့လွယ်လွယ်လက်လန်းမှီအောင်လုပ်ပေးနိုင်တာကြောင့်ဆိုင်ကယ်အဓိကစီးကြတဲ့တခြားနိုင်ငံတွေမှာပါ GoGoRo Smart လျှက်စစ်ဆိုင်ကယ်တွေစီးလာကြမယ်လို့ကုမ္ပဏီကမျှော်လင့်နေပါတယ်။ကျွန်မစုမြတ်မောင်ပ
ါ။မဆင်မြတ်မောင်ရဲ့ blog ကပြောသမျှစီစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုဆက်ပြီးတော့တတ်တရောင်သင်္လာစီစဉ်ကိုတင်ဆက်ပေးကြပါမယ်။ဗုဒ္ဓဘာသာဝင်တိဘက်ဘာသာရေးခေါင်းဆောင်ဖုန်းတော်ကြီးဒလိုင်းလာမရဲ့တပည့် Hollywood မင်းသား Richard Kiwi ကိုဒလိုင်းလာမရဲ့မွေးနေ့ပွဲမှာတွေ့ရပါတယ်။အိန္ဒိယနိုင်ငံ Dharamshala မြို့မှာကျင်းပခဲ့တဲ့မွေးနေ့ပွဲကိုစီစီကာကာကျင်းပခဲ့တာပါ။ဒီလိုထင်ပေါ်ကျော်ကြားသူတွေရဲ့သတင်းတွေကိုမဲအေးသနာကျော်ကတတ်တရောင်သင်္လာစီစဉ်မှာတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတွေဓာတ်တွေကိုတက်တက်ရောက်သတင်းမှမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါနိုဘယ်ငြိမ်းချမ်းရေးဆုရှင်တိဘက်ဘာသာရေးခေါင်းဆောင်ဖုန်းတော်ကြီးဒလိုင်းလာမရဲ့ဝင်းနေဘွဲကိုတော့သူအခြေစိုက်နေထိုင်တဲ့အိန္ဒိယနိုင်ငံဟီမာချာပရာဒက်ရှ်ပြည်နယ်ဒရမ်ရှာလာမြို့မှာကျင်းပခဲ့ပါတယ်ဇူလိုင်လ6ရက်နေ့မှာကျင်းပတဲ့မွေးနေ့ပွဲကိုဟောလိဝုဒ်မင်းသားကြီး Richard Gere နဲ့ဒလိုင်လာမကိုကိုယ်ပိုင်စီးကပ်သူတွေအများပြားတက်ရောက်ခဲ့တာပါ Richard Gere ကဒလိုင်လာမနဲ့လွန်ခဲ့တဲ့နှစ်ပေါင်း၄၀မှာတွေ့ဆုံပြီးခဲ့တဲ့ကသူ့ကိုအနီးကပ်ကိုယ်ပိုင်တဲ့တပည့်ရင်တူဖြစ်လာခဲ့တာဖြစ်ပါတယ်မွေးနေ့အထိမ်းအမှတ်ဖြစ်တဲ့ဖုန်းတော်ကြီးဒလိုင်လာမကသူ့ရဲ့ရုံးချုပ်မှာစားကြီးတိုင်းနဲ့ပြားလိုက်တစ်ခုကိုလည်းဖွင့်လှစ်လိုက်ပါတယ်သူသတင်းသုံးတဲ့ကျောင်းသားအညီကဖခင်ကျောင်းမှာကျောင်းသားကျောင်းသူတွေ
ဖုန်ကြီးတွေနောက်ပြီးတော့ဒေတာကန်တွေရာနေချီပြီးတော့ဒီမွေးနေပွဲကိုတက်ရောက်ခဲ့ကြပြီးတော့ဖုန်တော်ကြီးဒလိုင်လာမှာအသက်ရှင်နာမည်ရေးဆူတောင်းပေးခဲ့ကြတာပါအခုဖွင့်လှစ်ပေးလိုက်တဲ့စာကြီးလိုက်ပြလိုက်မှာတော့ရှေးဟောင်းပြည်စီတွေသူ့ရဲ့အဆိုမင်းတွေသူ့ဘဝအထုပ်ပတ်တည်နဲ့တိဘက်ဒေတာကိုပိုင်အုပ်ချုပ်ခွင့်ရရှိရတဲ့ဗုဒ္ဓဘာသာယဉ်ကျေးမှုအကာအကွယ်ပေးဖို့ဘယ်လိုကြိုးပမ်းခဲ့လဲဆိုတဲ့အစာအုပ်တွေကိုပြသထားပါတယ်အိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီကလည်းဖုန်းတော်ကြီးဒလိုင်လာမကိုဖုန်းဆက်ပြီးတော့သူ့ရဲ့မွေးနေ့မှာလေကောင်းကျမ်းမာပါစေကြောင်းဆုတောင်းမြတ်တာပို့သခဲ့တာပါဝန်ကြီးချုပ်မိုဒီရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာတော့ဒလိုင်လာမကိုဒီနေ့မနေ့ဖုန်းဆက်ပြီးတော့တက်တော်88နှစ်မြောက်မွေးနေ့အတွက်ဆုမွန်ချွေပေးခဲ့ပါတယ်လို့ရေးထားပါတယ်အသက်ရှင်အနာမဲ့နေထိုင်နိုင်မှုအတွက်ဆုတောင်းပေးထားပါတယ်ဆိုပြီးတော့လည်းရေးထားတာပါအခုလိုမျိုးဒလိုင်လာမကိုသူစကားပြောတာကိုလူသိရှင်ကြားတရားဝင်ထုတ်ပြောတာမစ္စမိုဒီ2014ခုနှစ်ရာဒူအာနာရပြီးကလေးကအခုနှစ်ကြိမ်မြောက်ဖြစ်ပါတယ်ဒီလိုဖုန်းတော်ကြီးဒလိုင်လာမနဲ့ဆက်သွယ်တာကိုတရားဝင်ထုတ်ပြောတာကအမတန်လဲထူးခြားပါတယ်အိန္ဒိယနိုင်ငံနဲ့တရုတ်နိုင်ငံကြားဆက်ဆံရေးရွရွင်းလာနေချိန်မှာတိဘက်ရဲ့ကိုယ့်ဘက်ကိုကျင်ညာထားတဲ့ပြည်ပရောက်အစိုးရကိုလည်းတရုတ်ကအသိအမှတ်မပြုဘဲနဲ့ဖုန်းတော်ကြီးဒလိုင်လာမဟာတိဘက်ဒေသတရုတ်နိုင်ငံကခွဲထွက်ရေးလှုပ်ဆောင်နေတယ်ဆိုပြောလဲတရုတ်အစိုးရကဆွဆွဲထားတာဖြစ်ပါတယ်1959ခုနှစ်မှာတရုတ်တို့ကိုတိဘက်တို့တော်လှန်မှုအရေးနိုင်ပြီးကလေးကဒလိုင်လာမကတိဘက်ဒေသကထွက်ခွာလာတာဖြစ်ပြီးတော့အိန္ဒိယနိုင်ငံဒါရမ်ရှာလာမြို့မှာတည်င်းသုံးနေတာပါအိန္ဒိယအစိုးရကတော့တိဘက်ရဲ့ပြည်ပရောက်အစိုးရကိုလက်ခံထားပေးမယ်လေတစ်ဖက်ကတိဘက်ဒေသကတရုတ်နိုင်ငံတွေကဖြစ်တယ်ဆိုတာကိုလက်ခံထားပါတယ်ဒလိုင်လာမကလည်းသူခွဲထွက်ရေးသမားတဦးမဟုတ်ဘူးလို့ညှင်းဆိုထားပြီးတိဘက်ဒေသမှာကိုပိုင်အုပ်ချုပ်ခွင့်အတိုင်းအတာတစ်ခုထိရရှိရနောက်ပြီးတော့တိဘက်ဒေသရဲ့မူရင်းဗုဒ္ဓယဉ်ကျေးမှုထိမ့်သိမ့်ကာကွယ်ရေးအတွက်လှုပ်ဆောင်နေရပဲဖြစ်တယ်လို့ပြောနေပါတယ် Took my crew to Japan party like Kardashian Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly then we headed out to China Taylor said that's where we findဒီတက်တောင်ရောင်တွင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရဲ့ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
တတရံတင်လာစဉ်ကိုနားဆင်ကြည့်ရှုကြရတာဖြစ်ပါတယ်။အခုတင်လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်ရဲ့အပြီးနောက်ဆုံးရသတင်းကြေကျုပ်ကိုတော့ဦးတင်မောင်တန်တင်ဆက်ပေးပါမယ်ရှင
်။တိရလင်္ကာသဗ္ဗရဂေါတာပြရာဇာပါစာယာဒုကနေဆင်းပေးမယ်ဆိုတာအတည်ပြုတယ်လို့တိရလင်္ကာဝန်ကြီးချုပ်ရုံးကဒီကနေ့တင်လာနေမှာအတည်ပြုပြောကြားခဲ့ပါတယ်။ကိုလံပိုမြို့တော်တပ္ပရအိမ်တော်နဲ့ဝင်းကြီးချုပ်အိမ်တွေဝင်ရောက်သိမ့်ပိုက်ထားကြတဲ့ရာထဲချီးတဲ့ဆန္ဒပြကြသူတွေကတော့တပ္ပရနဲ့ဝင်းကြီးချုပ်တရားဝင်ရာတူးကထွက်မှာပဲဆက်လက်သိမ့်ပိုက်ထားကြမယ်လို့ပြောပါတယ်။ဂျမနိုင်ငံမှာတရင်းကုန်နေကကျင်းပခဲ့တဲ့ရွေးကောက်ပွဲရလာရလက်ရှိအာဏာရညွန်ပေါင်းစုအနိုင်ငံရေးပါတီတွေကပဲလွတ်ထက်လွတ်တော်နေရာအများစုကိုပြန်လည်အနိုင်ရရှိခဲ့ပြီးတဲ့နောက်ဖွဲ့စည်းပုံပြင်ဆင်နိုင်ရေးကိုဆောင်ရွက်သွားမယ်လို့ဝင်းကြီးချုပ်ဖူမီယိုကီရှိရာကဒီကနေ့ကတိပြုလိုက်ပါတယ်။မြန်မာနိုင်ငံတဝမျိုးကြီးတွေမှာမျက်နှာပုံရိပ်ဖမ်း facial recognition နည်းပညာသုံးတရုတ်နိုင်ငံလိုကင်မရာတွေတပ်ဆင်နေတဲ့အကြောင်းဒီကိစ္စကိုတိုက်ရိုက်သိပြီးပါဝင်ပတ်သက်တဲ့သူ၃ဦးပြောပြတာကို writer သတင်းမှာဖော်ပြထားပါတယ
်။တင်းတဲ့အနေအတွက်သတင်းကြီးချုပ်ကိုဦးတင်မောင်တင်ဆက်ပေးခဲ့တာပါ။ဒီနေ့ညအတွက်စီစဉ်ထုတ်လွှင့်မှုကတော့အလိမ်မာဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာ engineer ကတော့ Nashwan Kali နဲ့ PJ Elliot တို့ဖြစ်ကြပါသေး။ဒီနေ့ညအတွက်စီစဉ်မှုအဖြစ်ကျွန်မအီတန်စင်ကတာဝန်ယူတင်ဆက်ပေးခဲ့တာပါ။အခုထုံးလွှင့်ပြီးတဲ့အတန်လွှင့်စီစဉ်တွေကိုအစီအစဉ်ပြပြချင်းည10:00ကနေ17:00ထိလည်းတလဲပြန်ပြီးတော့နားဆင်နိုင်ပါလိမ့်။ VOA ကိုနားဆင်ကြည့်ရှုခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.